Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇွန်လ26ရက်ဗုဒ္ဓနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါမိုင်းအင်ဂျင်နိုင်တဲ့အတူသတင်းတွေကြီးညာပါမယ်စစ်မဖြစ်လို့ဘူးလို့ပြောဆိုထားတဲ့အမေရိကန်နဲ့အီရန်ကြားပြန်လှန်သတိပေးပြောဆိုချက်တွေနဲ့ထိုးနှက်နေကြဆဲဖြစ်ပါတယ်မလေးရှားမှာတော့ရက်တူထုတ်တဲ့အဖွဲ့ကလို့ယူဆမှုနဲ့မြန်မာနိုင်ငံသား9ဦးအဖမ်းခံထားရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ကုလသမဂ္ဂလူအခွင့်ရေးအစည်းအဝေးမှာမြမအရေးဆွေးနွေးကြတာပေါ့ကုလဆိုင်ရာမြမသံမကြီးရဲ့တုံ့ပြန်မှုကိုအခုလိုနားဆင်နိုင်ပါတယ
် We who are living through the democratic transition inside Myanmar view the progress differently from those who observe it from the outsideThe outside world can choose
မြန်မာနိုင်ငံဟာအခြေအနေအလုံးကိုခြုံငုံပြီးဆောင်ရွက်နေရတဲ့အကြောင်းရှင်းပြခဲ့တာကိုနားဆင်နိုင်ပါတယ်။ကချင်ပြည်နယ်မှာတကြော့ပြန်စစ်၈နှစ်ပြည့်တဲ့အချိန်အကြောင်းတရုတ်ဖို့တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့တရားစွဲခံထားရတဲ့ကချင်လူငယ်နှစ်ဦးကိုဒီကနေ့မှဒုတိယအကြိမ်ရုံထုတ်စစ်ဆေးမှာဖြစ်ပါတယ်။အမေရိကန်သမ္မတရဲ့သမက်ကိုယ်တိုင်ရေးဆွဲတဲ့ပါလက်စတိုင်းတွေအတွက်ညီညာရေးအစီအစဉ်ကိုပါလက်စတိုင်းတွေကကန့်ကွက်နေပါတယ်။စားတဲ့သတင်းတွေလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့အီရန်ထိတ်တန့်တာဝန်ရှိသူတွေကြားစစ်ကိုရှောင်ရှားလိုပါတယ်လို့ပြောဆိုကြပေမဲ့လို့လဲအပြန်အလှန်သတိပေးပြောဆိုချက်တွေနဲ့ထိုးနှက်နေကြဆဲဖြစ်ပါတယ်။အီရန်ဘက်ကဘာကိုပဲလှုပ်ချင်ပါစေသူကအဆင်သင့်ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနီနေခင်ပိုင်းသမ္မတရုံးခန်းကနေပြောဆိုပါတယ်။အီရန်နဲ့ဆင့်ဖြစ်လိုက်ရင်အနှုတ်အသိမ်းဗျူဟာနဲ့ပတ်သက်ပြီးသတင်းတောက်တယောက်ကမိတာမှာတော့သူ့အနေနဲ့မလိုဘူးလို့ဖြေချသွားပါတယ်။အမေရိကန်နဲ့ဆက်ဆက်တဲ့ဘလူးကိတ်အရာမဆိုအီရန်ဘက်ကတိုက်ခိုက်လာမယ်ဆိုရင်အင်အားအလုံးအရှင်းနဲ့ပြန်လည်တိုက်ခိုက်တာခံရလိမ့်မယ်လို့လည်းအမေရိကန်သမ္မတကအင်ကန်နဲ့အစောပိုင်းလူမှုကွန်ရက်မှာပြင်းပြင်းထန်ထန်ထပ်မံသတိပေးပြောဆိုပါတယ်။ဒီလိုပြောတာကအပြတ်ချေမှုန်းတဲ့ပုံစံလည်းဖြစ်သွားနိုင်တယ်လို့ဆိုပါတယ်။အမေရိကန်နဲ့တန်တမာရေးဆွေးနွေးပြောဆိုဖို့အလားအလာမရှိတော့ဘူးလို့အီရန်ဘက်ကကြေညာပြီးနိုင်ပိုင်းအကြံမှာတော့ဒါကတိတ်ကိုမသိနားမလဲတဲ့ရိုင်းပြစော်ကားမှုဆိုပြီးအမေရိကန်သမ္မတကအင်ကာနီမနက်ခင်းတွစ်တာမှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတကပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းအီရန်ဘာသာရေးကောင်ဆောင်အယာထိုလာအလီခါမီနီကိုအထူးသဖြင့်ပြစ်မှတ်ထားပြီးအီရန်နိုင်ငံအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တာပါ။အီရန်ဘာသာရေးကောင်ဆောင်ခါမီနီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်တာကနိုင်ငံကိုတိုက်ခိုက်တာနဲ့အတူတူပဲလို့အီရန်အစိုးရတာဝန်ရှိသူတို့ကပြောဆိုတဲ့တစ်ဖက်မှာအီရန်သမ္မတဟာဆန်ရူဟာနီကတော့အမေရိကန်သမ္မတအင်ဂျူရောရဲ့လှုပ်ရက်ကညံနေတဲ့လှုပ်ရက်ဖြစ်ပြီးအီရန်ဘာသာရေးခေါင်းဆောင်အနေနဲ့ပြည်ပမှာပိုင်ဆိုင်မှုတွေမရှိတာကြောင့်ဒဏ်ခတ်ပိတ်ဆို့မှုကသူ့ကိုထိခိုက်စရာမရှိဘူးလို့ပြောပါတယ်။အမေရိကန်နဲ့စစ်မဖြစ်ချင်ဘူးဒါပေမဲ့ရန်စမှုတွေကိုတော့ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့လည်းအီရန်သမ္မတကပြောဆိုထားပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာကြိုတင်ကြေညာခြင်းမရှိဘဲသွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်စစ်မှတ်ဖြစ်ပွားနေတဲ့အာဖဂန်မှာငြိမ်းချမ်းရဖို့အချိန်ရောက်ပြီလို့အင်ကာနီကကြေညာခဲ့ပါတယ်။ခီးစဉ်တွင်ပွန်ပီယိုဟာအာဖဂန်သမ္မတအက်ရှရစ်ဂန်နီနဲ့တွေ့ဆုံပြီးတာလီဘန်နဲ့အမေရိကန်ပြည်ထောင်စုကြားပြောဆိုနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်ပင်ခဲ့ပါတယ်။မြို့တော်ကဘူးကအမေရိကန်တရုတ်မှပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာလည်းငြိမ်းချမ်းရေးဟာအမေရိကန်နဲ့အာဖဂန်အတွက်အဓိကဦးစားပေးဖြစ်တယ်ဆိုတဲ့အချက်နဲ့အာဖဂနစ္စတန်နိုင်ငံအနေနဲ့နိုင်ငံတကာအကြမ်းဖက်အုပ်စုတွေရဲ့အတုံးချခံအဖြစ်ဘယ်တော့မှပြန်မရောက်ဖို့နှစ်နိုင်ငံလုံးကသဘောတူခဲ့တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။နိုင်ငံသားဝန်ကြီးပွန်ပီယိုဟာအိန္ဒိယကိုအသွာခီးစဉ်တစ်ထောက်အဖြစ်အာဖဂန်နိုင်ငံကိုဝင်ခဲ့တာပါ။အိန္ဒိယခီးစဉ်မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့လည်းပွန်ပီယိုတွေ့ဆုံမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာဖြစ်ခဲ့တဲ့စစ်ပွဲတွေအဆုံးသတ်ချိန်မှာပဲအမေရိကန်နဲ့တာလီဘန်ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်လာခဲ့ပြီး9ချိန်မြောက်တွေ့ဆုံပွဲကိုတော့ဂျွန်လ29ရက်နေ့မှာကာတာနိုင်ငံမြို့တော်ဒိုဟာမှာကျင်းပမှာဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံအိုဆာကာမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမယ့်စစ်ပွဲရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်ကြီးတွေရလာရေးခန့်မှန်းမထားကြဖို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုကြပါတယ် ပြီးခဲ့တဲ့မေလကပြတ်သွားခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးညှိနှိုင်းမှုတွေပြန်ဆိုင်ရေးသဘောတူညီချက်ရဖို့အခုတွေ့ဆုံဆွေးနွေးပွဲကအဓိကရည်ရွယ်တာလို့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့ဆက်တကြိမ်ဆွေးနွေးမှုတွေမှာအမေရိကန်ရဲ့စိုးရိမ်ချက်တွေဖြစ်တဲ့တရုတ်နဲ့ကုန်သွယ်ရေးမှာအကြီးအကျယ်လူငွေပြမှုနောက်တရုတ်ဘက်ကညာနာပစ္စည်းမူပိုင်ခွင့်တွေခိုးယူပါတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ပြည်လည်မှုမရခဲ့ပါဘူးဒေါ်လာ250ဘီလီယံတန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်လက်ရှိမှာ25ရာခိုင်နှုန်းအခွန်ကောက်ခံထားတာဖြစ်ပြီးဒီထဲမှာမပါသေးတဲ့တရုတ်ရဲ့သွင်းကုန်ပမာဏဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်မယ်လို့လည်းအမေရိကန်သမ္မတထရန့်ကချင်းချောက်ထားတာဖြစ်ပါတယ်တရုတ်ဘက်ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအခွန်ကောက်ပြီးတုံ့ပြန်ထားပါတယ်
နိုင်ငံရေးပဋိပက္ခဖြစ်နေတဲ့ဗီနီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုတွေကိုထောက်ခံဖို့စီးရေးအရတိုက်ရိုက်ဝင်ရောက်ဆွတ်ဖက်မဲ့လမ်းကြောင်းအမေရိကန်ပြည်ထောင်စုဘက်ကဆက်လက်ရှိနေဆဲဖြစ်တယ်လို့အမေရိကန်အစိုးရအရာရှိတအုပ်ကပြောကြားခဲ့ပါတယ်။အင်္ဂါနေ့ကအမေရိကန်နိုင်ငံသားကြီးဌာနမှပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗီနီဇွဲလားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယော့အမ်ဘရမ်စ်ကသမ္မတမာဒူရိုအနေနဲ့ယာရုကနေဆင်းပေးဖို့တောင်းဆိုခဲ့ပါတယ်အခုလိုယာရုကနေနှုတ်ထွက်ဖို့သမရမာရီယိုဘက်ကဆက်လက်ညှင်းဆူနေမှုဟာငြိမ်းချမ်းရေးနည်းလမ်းနဲ့ဖြည့်ရှင်းရေးမှာအဓိကအတားအဆီးဖြစ်နေတယ်လို့သူကပြောပါတယ်ဇန်နဝါရီလကသူ့ကိုယ်သူယာယီသမရအဖြစ်ကြီးညာခဲ့တဲ့အတိုက်ခံကောင်းဆောင်ဟွမ်ဂွာယီဒိုကိုထောက်ခံတဲ့54နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်မာရီယိုကိုဆက်လက်ပြီးအဓိကထောက်ခံထားတဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေဖြစ်ရှင်ရေးကြိုးပမ်းမှုမြင်မြန်ဆန်းဆန်းဖြစ်လာအောင်နောက်ဒီမိုကရေစီနဲ့လူ့အခွင့်အရေးခိုင်မာအကောင့်လာဖို့အတွက်မိတ်ဆွေတွေနိုင်ငံတကာအတိုင်းဝိုင်းဘက်ကအပြုသဘောနဲ့ပံ့ပိုးပူးပေါင်းဆောင်ရွက်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာဘက်ကတင်ပြသွားပါတယ်လက်ရှိရခိုင်ပြည်နယ်တွင်ပြဿနာတွေကအမျိုးစုံနေပြီးဘက်ပေါင်းစုံကတပြိုင်တည်းဖြည့်ရှင်းမှုလိုတဲ့အဲ့ဒီတည်းမှာအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလဲပါတယ်လို့ဂျီနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးမစ်ရှဲဘက်ရှလက်ကမြန်မာနိုင်ငံတွင်ရိုဟင်ဂျာတွေအပေါ်နှိမ့်ကွပ်မှုတွေရှိနေစေအထောက်အထားတွေရှိပြီးဒုက္ခသည်တွေထာနေပြန်နိုင်ရေးအတွက်ဖော်ဆောင်လုပ်ကိုင်မှုကလည်းတူတက်မှုသိမရှိဘူးလို့လူခွင့်ရေးကောင်းစီမှာပြောဆိုခဲ့ပြီးနောက်တနေ့မှာပဲမြန်မာဘက်ကအခုလိုတင်ပြသွားတာဖြစ်ပါတယ်
။မလေးရှားနိုင်ငံပီနန်ပြည်နယ်ဂျော့ချ်တောင်းရဲ့ကမ်းခြေမြို့တန်ဂျွန်းဘန်ကားမှာမနစ်အင်္ဂါနေ့ညကမြေပြိုမှုကြောင့်တည်ဆုံးခဲ့ပြီလို့ယူဆရတဲ့လူလေးဦးလုံးဟာမြန်မာဆောက်လုပ်ရေးအလုပ်သမားတွေဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကအတည်ပြုခဲ့ပါတယ်။မြေပြိုကြတဲ့အချိန်ကဆောက်လုပ်ရေးလုပ်ငန်းမှာအလုပ်လုပ်နေတဲ့သူတို့လေးဦးကိုမြေအောက်တခါတည်းမြှုပ်လိုက်တယ်လို့ဖြစ်သွားခဲ့ကြောင်းမိသက်ကယ်ဆယ်ရေးဌာနအကြီးအကဲဆတ်ဒွန်မော့တာကပြောပါတယ်။ဒါအပြင်သူတို့လေးဦးလုံးအသက်ရှင်ဖို့မရှိဘူးလို့ယူဆရကြောင်းသူကဆိုပါတယ်။မြေပြိုတဲ့နေရာရောက်နေတဲ့ကယ်ဆယ်ရေးသမားတွေဟာသူတို့လေးဦးကိုထုတ်ယူဖို့မြေတူးဆက်ကိုအသုံးပြုနေတယ်လို့လည်းဆိုပါတယ်။အနားယူအပန်းဖြေနေရာတွေရှိနေတဲ့တန်ဂျွန်းဘန်ကားမှာညပိုင်းအချိန်မြေပြိုကျမှုကြောင့်မြန်မာလူသမား၄ဦးမြေအောက်ပြီးသွားကြောင်းသတင်းတွေရရှိခဲ့ပြီးမနေ့ည၁၇နာရီကျော်လောက်မှာပထမဆုံးရုပ်အလောင်းကိုစတင်တွေ့ရှိခဲ့တာပါမြေပြိုကျတဲ့အချိန်ည၉နာရီကျော်လောက်မှာသူတို့၄ဦးဟာ14ဘီလောက်နက်တဲ့တွင်းကနေရေတွေကိုဆက်နဲ့ဆုတ်ထုတ်နေတဲ့အချိန်ရုတ်တရက်မြေပြိုကျခဲ့တာဖြစ်တယ်လို့မိသက်ကယ်ဆယ်ရေးဌာနပြောခွင့်ရကဆိုပါတယ်ရှင
်အရက်တူထုတ်တဲ့အဖွဲ့ကလူတွေဆိုတဲ့ယူဆချက်နဲ့မြန်မာနိုင်ငံသားအမျိုးသား9ဦးနဲ့ဒေသခံ2ဦးတို့ကိုမလေးရှားနိုင်ငံပီနန်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးတယ်လို့မလေးရှားသတင်းနေမှာဖော်ပြပါတယ်။လီဗူဗစ်တိုးရီးယားကဆိုင်တစ်ခုရှိမှအသက်50အရွယ်ဒေသခံအမျိုးသားတဦးနဲ့ဂျလန်ဓာတုခရမက်ကွန်ဒိုဂန်တခုမှာအသက်50အရွယ်မြန်မာအမျိုးသားတဦးတို့ကိုတနင်္လာနေ့ညနေပိုင်းမှာအရင်ဆုံးဖမ်းတာပါ။အဲ့ဒီနောက်အင်္ဂါနေ့မှာပဲဂျလန်ခါဂျန်ကနှစ်ထပ်အိမ်တစ်လုံးကိုရဲကဝှက်ရောက်စီးနင်းပြီး အသက်22နှစ်ကနေ48နှစ်ကြားမြန်မာနိုင်ငံသားအမျိုးသား6ဦးကိုထပ်ပြီးတော့ဖမ်းဆီးခဲ့တယ်လို့ရဲအယားရှိကပြောပါတယ်။အရက်တူထုတ်ဖို့အဲ့ဒီအဖွဲ့ကငှားထားတဲ့အိမ်ထဲမှာအရက်ပလင်းတွေထည့်ထားတဲ့အမဲရောင်ပလတ်စတစ်ထုတ်တွေအပြည့်တွေ့ရတယ်လို့လည်းရဲကပြောပါတယ်။
CLMVD ရှစ်တောင်အာရှ၅နိုင်ငံအနေနဲ့နည်းပညာတီထွင်မှုကိုကြိုဆိုကြဖို့ဒါမှမဟုတ်ရင်ရှင်ပြိုင်ဘက်တွေစီကနေအမျက်ထုတ်ခံရမယ့်အန္တရာယ်ရှိနေတယ်လို့ဇွန်လ24ရက်နေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ CLMVD ညီလာခံမှာထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြောကြားခဲ့ပါတယ် CLMVD ဆိုတာကတော့ Cambodia, Laos, Myanmar, Vietnam နဲ့ထိုင်းနိုင်ငံတို့ကိုညီညွတ်တာပါဒေတာရင်း၅နိုင်ငံလုံးဟာကမ္ဘာလုံးဆိုင်ရာထုတ်လုပ်ရေးအဝန်အဝိုင်းမှာအဓိကအခန်းကဏ္ဍမှာရှိနေပေမဲ့ဒေတာရင်းနိုင်ငံတွေအနေနဲ့အလျင်မြန်တိုးတက်လာတဲ့နည်းပညာဖွံ့ဖြိုးမှုနဲ့ပထဝီနိုင်ငံရဲ့အခြေအနေတွေရဲ့ချိန်ချောက်မှုကိုရင်ဆိုင်နေရတယ်လို့ဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်ရှင
်ဗုဒ္ဓဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ချင်းနိုင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်းပါးတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်းနားဆင်ရပါမယ်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကလူကျင်တာလေးကိုပဲပြင်ပကဘာအနေနဲ့ရွေးချယ်ပြီးတော့ထောက်ပြပြောနေလို့ရပါပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့အလုံးခြုံငုံပါဝင်တဲ့ချင်းကပ်မှုနဲ့ဆောင်ရွက်နေရတာဖြစ်တယ်လို့ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့42ကြိမ်မြောက်ပုံမှန်စီဝေးတွင်ကုလသမဂ္ဂလူ့အခွင့်အရေးမဟာအမင်းကြီးကတော့ရိုဟင်ဂျာတွေဌာနေပြန်ရေးရခိုင်နဲ့ချင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုအလေးထားပြီးတော့ပြောသွားပါတယ်။အကြောင်းအစုံလင်ကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
Myanmar is making resolute efforts for a democratic system based on
မြန်မာနိုင်ငံမှာလူ့အခွင့်အရေးလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ကိုအခြေခံပြီးနိုင်ငံရဲ့ဒီမိုကရေစီစနစ်အတွက်ပိုင်းဖြတ်ကြိုးပမ်းနေတဲ့မြန်မာပြည်သူတွေလွတ်လာပြီးထိုက်တန်တဲ့အလုံးစုံဖွံ့ဖြိုးတိုးတက်ရေးကိုမြင့်တင်ပေးနိုင်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူ့အခွင့်အရေးမြင့်တင်ဆောင်ရွက်မှုတွေကိုအစိုးရကအပြည့်အဝဆောင်ရွက်နေတဲ့ဒီတိုးတက်မှုတွေကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအံ့ဩမင်သက်ဖွယ်ဖြစ်လာမယ်လို့ဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့42ကြိမ်မြောက်ပုံမှန်စည်းဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောဆိုလိုက်တာဖြစ်ပါတယ်။လက်တလော့ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်အရက်သားတွေတေးချေဒဏ်ရာရနောက်တန်တရားနယ်ဖမ်းဆီးခံရမှုတွေစစ်ရှောင်ထွက်ပြေးကြရသူတွေဌာနေမပြတ်နိုင်ဖြစ်နေတဲ့အခြေအနေတွင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာဘက်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်နီးပါးကရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိမ့်ချပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေနေရရင်မပြတ်နိုင်သေးသလိုကချင်နဲ့ရှမ်းပြည်နယ်တွင်မှလည်းစစ်ရှောင်ဒုက္ခသည်တွေရှိနေစေအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကမြန်မာကိုဒီဇိုင်းမှမှဖိအားပေးနေတာပါအင်္ဂါနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးတွင်မှာတော့မြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောဆိုသွားပါတယ
် We who are living through the democratic transition inside Myanmar view the progress differently from those who observe it from the outside
မြန်မာနိုင်ငံတွင်ဒီမိုကရေစီအပြောင်းအလဲလုပ်နေချိန်မှာနေထိုင်ကြတဲ့ကျွန်တော်တို့ကတော့အပြင်ကစောင့်ကြည့်သူတွေနဲ့ကိစ္စရပ်တွေအပေါ်ရှုမြင်ချက်မတူပါဘူး။ပြင်ပကဘာအနေနဲ့ကိုလိုချင်တဲ့အကြောင်းအရာကိုပဲရွေးနိုင်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အားလုံးခြုံငုံပါဝင်အောင်ချင်းကပ်ပါတယ်။ရခိုင်ပြည်နယ်ရင်းကပြဿနာတွေဟာအမျိုးစုံနေပြီးဗတ်ပေါင်းစုံကနေတပြိုင်တည်းဖြေရှင်းဖို့လိုအပ်ပါတယ်။အဲ့ဒီထဲမှာအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးလည်းပါပါတယ်။လူအခွင့်အရေးအတွက်ကာလရှည်ကြာရုန်းကန်လှုပ်ရှားခဲ့ကြတဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းအနေနဲ့လည်းစိုးဝါတဲ့ဘယ်လူအခွင့်အရေးချိုးဖောက်မှုမျိုးကိုမဆိုလက်သိမ့်မခံပါဘူ
းဆက်လက်ပြီးဖြည့်ရှင်းဆောင်ရွက်သွားရမယ့်အခက်အခဲတွေရှိတယ်ဆိုတာကိုမြန်မာဘက်ကအပြည့်အဝနားလည်ကြောင်းမြန်မာဘက်မှဖိအားပေးတာတွေအတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေကတော့အခြေအနေပြည်လည်ရေးအတွက်အထောက်အကူမဖြစ်ဘူးလို့လည်းဂျီနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောဆိုပါတယ
် Why pursuing promotion protection of human rights we cannot ignore serious threat of terrorism and extremism
လူခွင့်ရင်မြင့်တင်တာတွေတစ်ဖက်မှာလှုံ့ဆော်နေတာနဲ့အတူမြန်မာတရုတ်အပါဝင်နိုင်ငံတော်တော်များများရင်ဆိုင်နေရတဲ့အကြမ်းဖက်ဝါဒနဲ့အစွန်းရောက်မှုတွေကိုလည်းလစ်လျူရှုထားလို့မရနိုင်ပါဘူးအကြမ်းဖက်ဝါဒတိုက်ဖြတ်ရေးနဲ့ အစွန်းရောက်မှုကိုအမြင့်ဖြုတ်ရှင်းလင်းနိုင်ရေးဆက်ပြီးလှုပ်ဆောင်သွားမှာပါဥက္ကဋ္ဌကြီးခင်ဗျာညီကုန်းချုပ်ရမယ်ဆိုရင်တော့မြန်မာအနေနဲ့ကတော့နိုင်ငံတွင်းပြဿနာတွေဖြေရှင်းရေးကြိုးပမ်းမှုတွေမှာလင်းလင်းမြန်မြန်ဆောင်ရွက်နိုင်ဖို့နိုင်ငံတွင်းဒီမိုကရေစီနဲ့လူ့အခွင့်အရေးခိုင်မာအားကောင်းလာရေးအတွက်မိတ်ဆွေနိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းတွေဘက်ကအပြူတော်နဲ့ပံ့ပိုးပူးပေါင်းဆောင်ရွက်ဖို့လိုလားပါတယ
်တနင်္လာနေ့ကစတင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးတွင်မှာတော့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကလည်းမြန်မာနိုင်ငံတွင်ရခိုင်အရေးကိစ္စကိုအလေးထားပြီးကောက်စီမှာတင်ပြခဲ့ပါတယ်
Although restrictions on humanitarian and media access in both Rakhine and in Chin state limit our access to information
ရခိုင်နဲ့ချင်းမီနယ်တွေမှာလူသားချင်းစာနာထောက်ကူမှုနဲ့မီဒီယာတွေကန့်သက်ခံထားရတာကြောင့်သတင်းအချက်အလက်တွေရရှိရေးမှာအကန့်အသတ်ရှိနေပါတယ်။ဒါပေမဲ့အခုဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေလက်နက်ကြီးတွေလေကြောင်းကတိုက်ခဲမှုတွေနဲ့ရဟတ်ယာဉ်ပေါ်ကပစ်ခတ်မှုတွေလည်းရှိနေပါတယ်။နောက်ဗတ်အားလုံးမှာတိုက်ဆုံမှုတွေနဲ့အရက်သားတွေအပေါ်မှာအကြီးအကျယ်ထိခိုက်တက်ရောက်မှုတွေရှိနေပါတယ်။စွပ်စွဲပြောဆိုချက်တွေအရဆိုရင်တော့အခုတိုက်ပွဲပဋိပက္ခတွေကရိုဟင်ဂျာတွေထပ်ပြီးထွက်ပြေးသွားစေဖို့သူတို့ကိုတိုက်ခိုက်ဖို့အကြောင်းပြချက်တစ်ခုအဖြစ်သုံးလာမယ့်အရေးကိုလည်းစိုးရိမ်ပါတယ်။အခုဆိုရင်ရခိုင်ရိုဟင်ဂျာမျိုးဒိုင်းနက်နဲ့ခမီးအရက်သား 3,500 လောက်ဟာတိုက်ပွဲတွေကြောင့်တိမ်းရှောင်နေရပါတယ်။အစိုးရဘက်ကလူသားချင်းစာနာကူညီမှုဆိုင်းငံ့လိုက်တာကြောင့်အနည်းဆုံးလူပေါင်း6,500 အတွက်အသက်ငယ်ကူညီရေးအထောက်ပံ့တွေကိုဖြတ်တောက်သလိုလည်းဖြစ်သွားစေပါတယ
်။ရခိုင်မြောက်ပိုင်းမှာကျန်းရှိနေတဲ့ရိုဟင်ဂျာတွေဆက်ပြီးဖိနှိပ်ခံရတဲ့အထောက်အထားတွေရှိကြောင်းဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခါနဲ့အညီဆန္ဒအလျောက်ဌာနေပြန်နိုင်မဲ့အခင်းအကျင်းမျိုးဖော်ဆောင်တာကလည်းမရှိသလောက်ဖြစ်နေတယ်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကထောက်ပြသွားပါတယ်။မြန်မာဘက်ကတော့နိုင်ငံတကာနဲ့ကုလသမဂ္ဂဘက်ကတုံ့ဆွနေတဲ့ရိုဟင်ဂျာဆိုတဲ့အတုံနှုံကိုလက်တင်မခံပါဘူ
း။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ကချင်ပြည်နယ်မှာတကြော့ပြန်စစ်ရှစ်နှစ်ပြည့်တဲ့အချိန်ထိမ့်မှအဖြစ်တရုတ်ဖော်တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့တရားစွဲထားခံရတဲ့ကချင်လူငယ်နှစ်ဦးကိုဒီကနေ့ဒုတိယအကြိမ်တရားရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်။အခုလိုတရားစွဲတာဟာအယက်သားအစိုးရလက်ထက်နိုင်ငံသားတို့ရဲ့အခြေခံအခွင့်အရေးဆုံးရှုံးမှုဖြစ်ပြီးဒီမိုကရေစီစံနှုန်းတွေဖောက်ဖျက်ရကြတယ်လို့တရားစွဲခံရတဲ့ကချင်မျိုးသမီးကပြောပါတယ်။စစ်ဘေးရှောင်တွေရဲ့အခက်အခဲနဲ့ဒုက္ခတွေကြောင့်ဖော်ထုတ်ပြတာဟာဖော်ထုတ်ပြတာကို NLD အစိုးရဘက်ကအလေးထားဖြေရှင်းပေးဖို့နဲ့ဒီလိုဖော်ထုတ်တာကိုအာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့အရေးယူတရားစွဲဆိုနေတာတွေကိုကန့်ကွက်ရှုတ်ချတဲ့အကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကလည်းဝေဖန်လိုက်ပါတယ်။အပြည့်အစုံကိုတော့မဆုမောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြမစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြား18နှစ်ကြာအပြစ်ခတ်ရက်စရေးသဘောတူညီမှုပြတ်ပြားပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်ခဲ့တဲ့18နှစ်ပြည့်အဖြစ်နဲ့ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစစ်ရဲစရေးနဲ့စစ်ဆောင်ဒုက္ခသည်တွေရဲ့အရေးတရုတ်ဖော်တင်ဆက်ခဲ့ကြသူတွေကိုဥဆောင်ခဲ့တဲ့ကိုပေါ်လူနဲ့ကချင်အမျိုးသမီးဆိုင်းနုပန်တို့ကိုငိမ့်ညင်းစွာစုဝေးကွင်းနဲ့စစ်တမ်းလဲလဲကွင်းဆိုင်ရာငိမ့်စုစီပုံမှန်19နဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ရဲတပ်ဖွဲ့ကနောက်တနေ့မှာပဲတရားလိုလုပ်ပြီးတရားစွဲဆိုလိုက်တာပါဒီကနေ့ဇွန်လ26ရက်နေ့မနက်10:00မှာတော့မြစ်ကြီးနားမြို့နယ်တရားရုံးမှာတရားလိုတပ်သေးတွေကိုစစ်ဆေးမှာဖြစ်ပြီးမြစ်ကြီးနားရဲစခန်းရဲမှူးမင်းတန့်စောကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တဲ့အပေါ်မှာတော့တရားစွဲခံရသူတို့မှာအပြစ်မရှိကြောင်းနဲ့တရားဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းသွားဖို့အသင့်ပြင်ထားပါတယ်လို့ကိုယ်တိုင်တရားစွဲဆိုခံရတဲ့လူငယ်နှစ်ဦးအနက်ကကချင်အမျိုးသမီးဆိုင်းနုပန်က VOA မြန်မာပိုင်းကိုပြောပါတယ
်တရားလိုတက်တင်ဆက်စစ်သွားမယ်ပေါ့နော်အကြမ်းလုံးမဲ့ပိုင်းပေါ့နော်ကျွန်တော်ရှိနေတဲ့ကနေလေတော့ကျွန်တော်တို့ဘက်ကနေမှန်ကန်ကြောင်းထောက်ခံဖို့တော့ပေါ့နော်ဒီနေ့စနေချင်းမျိုးလောဆောင်တာဖြစ်ရှိပါတယ်ဒီကနေ့နေ့မှာကျွန်တော်တရားစစ်ရယ်ဒီတရားစစ်သူကကျွန်တော်တို့ကဒါလက်ပြီးခံနေပေါ့နော်ဘာဖြစ်လို့ဆိုရင်ဒီမတ်ထရနေမှာဒီဒီကမ်းမှာဒီမှာဆင်းပါရေကိုပေါ်လို့မြောက်သွားပြီးမှဒီလိုလုပ်တဲ့ယူမီကိုတိုင်းကျွန်တော်တို့ဆင်းနေရှိတယ်။ဆင်းနေပြီးတော့ကျွန်တော်တို့ကိုရဲ့နေမှာ check performance လုပ်တယ်ပြီးတော့ဆေးနေမှာတို့ဦးဆန်းကနေခေါ်ရပေါ့ခေါ်တော့သူကယူမီနဲ့ကျွန်တော်တို့စကားပြောဖြစ်တယ်ခဲ့တယ်။ဘာဖြစ်လို့ကျွန်တော်တို့ဒီပုံမှန်စကုန်းဆေးရလဲဆိုတော့မဟုတ်ဘူးဒါကတို့လည်းတောင်းဝန်ရဆေးရတာပါပေါ့နော်။ဒီဘက်ကနေယူချစ်ရှိပြီးမှထားပြီးမှကျွန်တော်တို့နေရာကိုတရားဆေးရဟာဆိုတော့ကျွန်တော်တို့ကတော့လုံးဝလက်ခံလို့မရဘူး။တရားစစ်ဆေးပိုင်းမှာကျွန်တော်တို့ကလုံးဝမမာယူဘူး။အဲဒါကြောင့်ဆက်လက်ပြီးမှ အခုခံချပါသားမှာပေါ့နော
်ဆစ်ရှောင်ဒုက္ခတဲ့ကချင်ပြည်သူတွေဘက်ကငိမ့်ငဲစွာဆန္ဒထုတ်ဖော်တင်ပြမှုကိုမတရားဥပဒေပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေတာကိုရက်တန်းကရက်ပေးဖို့နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်မှုကိုအလေးထားပေးပါလို့ဒေါံဆန်းစုကြည်ဦးဆောင်တဲ့ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရနဲ့တက်မတော်ပါဝင်အာဏာပိုင်တွေကိုကချင်ပြည်နယ်လူငယ်အစုအဝေးရဲ့ဥက္ကဋ္ဌလည်းဖြစ်ကချင်စစ်ဘေးရှောင်တွေရဲ့အရေးအဓိကထားလှုပ်ရှားနေတဲ့ကချင် Youth Movement ကချင်လူငယ်လှုပ်ရှားမှုကော်မတီကမဆိုင်နုပန်ကတိုက်တွန်းဆိုပါတယ
်အဒီတော့မြန်မာနိုင်ငံကဒီမိုကရေစီအစိုးရဆိုပြီးမှအခုကြွေးကြော်နေတဲ့အပိုင်းပေါ့နော်ရင်းချင်းကြီးကို revolution ဒီတော့ဆက်ကြည့်ဦးဆောင်နေတဲ့ဒီမိုကရေစီအစိုးရလို့ကြွေးကြော်နေတဲ့အချိန်မှာ freedom expression ပေါ့ဒီလက်လက်ဆက်ထုတ်ပေါ်ပြောဆိုခွင့်တွေကိုတားဆီးပစ်ပင်နေတာကတော့လုံးဝအကျဉ်းတန်စေရပေါ့နော်ဒီဒီမိုကရေစီအစိုးရရဲ့စံနှုန်းနဲ့မကိုက်ညီဘူးကျွန်တော်တို့အမြင်နဲ့သူကိုတိုင်ကဒါအဲ95ရေကောက်ပေါ်ပြင်းတဲ့အချိန်မှာလက်လက်ဆက်ပေါ်ဆိုခွင့်တွေကိုအလေးထားမယ်ပေါ့နော်ဒီဒီမိုကရေစီအစိုးရဖြစ်အောင်ဒီလိုနဲ့စူးစမ်းပါမယ် democratic transition ကို justice ဖြစ်အောင်ပေါ့နော်ဒီကိုယ်တိုင်လုပ်ပါမယ်ဆိုပြီးမှပြောခဲ့တဲ့အပိုင်းရှိတယ်။ဒါပေမဲ့အခုတကယ်တမ်းအစိုးရတင်ဖြစ်တဲ့အခါမှာဆိုရင်လူ့လက်ဆက်ထုတ်ဖို့ပြင်ဆင်ဖို့ဆိုတဲ့အပိုင်းကအရင်အားနေသွားတာတွေ့ရတယ်။အထူးသဖြင့်တိုင်းဒါနေနေပတ်ပေါ့နော်။ဆန္ဒထုတ်ဖို့မှုတွေဒါမှမဟုတ်ဒီမင်းချင်းနဲ့ပတ်သက်ပေါ့နော်။တင်းတန်းကအစကျွန်တော်တို့ကိုမလုပ်ပါနဲ့ကွန်ပျူတာချက်မပေးပါဘူးဆိုတဲ့အပိုင်းအများကြီးတွေ့ရတာဒါဒီဟာကမဖြစ်တင်ဘူးလို့မြင်တယ်။ဒီမိုကရေစီအစိုးရဆိုတဲ့အကြောင်းပေါ့နော်။ဒီ future assertion ကိုတော့လေးစားလိုက်နိုင်တယ်လို့ကျွန်တော်တို့မြင်တယ
်။အခုလိုမျိုးကချင်ပြည်သူတွေကြုံနေရတဲ့အခက်အခဲတွေကိုရင်းငယ်စွာဖော်ထုတ်တင်ပြတာကိုအနာပိုင်းတွေဘက်ကဥပဒေပုံမှန်မျိုးစုံတက်ပြီးတရားစွဲဆိုထောင်ချဖို့စူးစမ်းနေတာတွေကိုရက်တန်းကရက်ပေးဖို့နဲ့ဒီလိုလှုပ်ဆောင်နေတာတွေကိုကန့်ကွက်ရှုတ်ချတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အခြေဆိုင်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဦးအင်ဆန်ကွမ်ဆန်ကလည်းဝေဖန်ပြောဆိုလိုက်ပါတယ်
တကယ်အနာရှင်နိုင်ငံတနိုင်ငံလိုမျိုးပုံစံနဲ့တကယ်ဒီဆိုင်းနုပါနုကိစ္စဆိုတော့ကျွန်တော်လူထုတွေဖြစ်ပျက်နေတဲ့ဟာကိုစီရုပ်ဖော်တာဖြစ်တယ်တကယ်ဆိုဖြစ်နေတဲ့သူကတကယ်ကိုရာဇဝတ်မှုရာဇဝတ်သားကဒီတရုတ်ဖော်တဲ့လူကရာဇဝတ်သားမဟုတ်ဒီလိုမျိုးတရုတ်ဖော်ကမဖြစ်ခိုင်းစေချင်တာတော့မတတ်နဲ့ပေါ့လူတွေကိုမဟုတ်လားဒုက္ခရောက်အောင်မလုပ်နဲ့ပေါ့ဒီလိုပဲကျွန်တော်ပြောချင်တယ်ဗျအဲ့ဆိုတော့တပ်မတော်ကတကယ်ကိုဖြစ်နေတဲ့အခြေအနေကဒီအာနာရှင်စိတ်သက်တွေမပြောက်သေးဘူးလို့ဒီတက်တည်ပြနေတာပေါ့အခုဒီလိုမျိုးလုပ်တဲ့ဟာတွေကအကုန်လုံးကိုဖမ်းဆီးလိုက်ရင်ချင်းချောက်လိုက်ရင်တပ်ပစ်လိုက်ရင်ပြဿနာတွေဖြေရှင်းသွားမယ်လို့အဲ့လိုနီးနဲ့လုပ်နေတဲ့ဟာဒီနေ့အထိရှိနေတဲ့ဟာနိုင်ငံတကာကိုပြတ်တာလို့ပဲကျွန်တော်မြင်ပါတယ်ခင
်ကချင်တကြောပြန်ဆင်ရှင်းနေပြည့်ခဲ့ချိန်တုန်းကနိုင်ငံတကာရောက်ကချင်နေဘက်ကလည်းအရေးပေါ်ထုတ်ပြန်တောင်းဆိုချက်တွေထုတ်ပြန်ခဲ့တယ်လို့ကချင်ပြည်နယ်အပါအဝင်ရန်ကုန်မြို့ကြီးမှာလည်းငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီလိုမျိုးစစ်ပွဲတွေရရေးလှုပ်ရှားခဲ့တာကြောင့်မြကြီးနားမှာကချင်လူငယ်တွေတရားစွဲဆိုခံခဲ့ရတယ်လို့ရန်ကုန်မှာလည်းစစ်ပွဲရရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့အထက်ကခေါင်းဆောင်လူငယ်၅ဦးကိုလည်းငြိမ်းစုစီပုံမှန်နေပဲရန်ကုန်ပပဲတန်းရဲစခန်းကတရားစွဲဆိုထားတဲ့အတွက်လက်ရှိတရားရင်ဆိုင်နေကြရပါတယ်ရှင်
။မဆုမုံပြောပြသွားတာပါရှင်။ခုတော့နိုင်ငံတကာသတင်းလှော်တွေဘက်ကိုအလှည့်ပေးပါတော့မယ်ရှင်။ဘာရိန်းနိုင်ငံကနှစ်ရက်ကြာဆွေးနွေးပွဲကိုပါလက်စတိုင်းနဲ့ပါလက်စတိုင်းအရေးထောက်ခံသူတွေကကန့်ကွက်နေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမက်ကိုယ်တိုင်ဥဆောင်ရွေးဆွဲခဲ့တဲ့ပါလက်စတိုင်းတွေအတွက်ငြိမ်းချမ်းရေးအစီအစဉ်ဟာဒီရာစုနှစ်အတွင်းအကောင်းဆုံးအစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်ထရမ့်အစိုးရကအတိအမှတ်ပြုခဲ့တဲ့2018ခုနှစ်ကစလို့အမေရိကန်အစိုးရကိုပါလက်စတိုင်းကကန့်ကွက်နေတာပါ VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့ထားတဲ့သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့အစီအစဉ်ကိုကန့်ကွက်သူတွေဟာဂျော်ဒန်မြစ်နောက်ဖက်ခြမ်း West Bank မှာတနင်္လာနေ့ကခြေတက်ဆန္ဒပြကြပါတယ်အမေရိကန်ဦးဆောင်တဲ့အရှေ့လက်ပိုင်းဒေသဆိုင်ရာဆွေးနွေးပွဲတရက်ကိုဘာရိတ်နိုင်ငံမြို့တော်မနာမားမှာကျင်းပဖို့တရက်လိုမှာပဲအခုလိုဆန္ဒပြကြတာပါအချိန်ထဲမှာပဲမော်ရိုကိုနိုင်ငံမြို့တော်ရဘတ်မှာလည်းပါလက်စတိုင်းရေထောက်ခံသူတွေထောင်ထဲချပြီးလက်မရီပေါ်ထွက်ဆန္ဒပြခဲ့ကြပါတယ
်။ယဝရှာခီယန်နီယာဝကုလ်မန်ယခ်တာ
စနုဘမပါဝင်ကြမဲ့နိုင်ငံတွေအစိုးရတွေတတိပုဂ္ဂလတွေအဖွဲ့အစည်းတွေဟာသူတို့ကိုယ်သူတို့ဖောက်ပြန်ရေးသမားတွေအဖြစ်ခံယူရရောက်ပါလိမ့်မယ်
။ရောဘတ်မြို့မှာဆန္ဒပြနေသူတူပြောတော့တာပါ။ငင်းချာရေးမှသည်တာယာဝါပြောရေးစီတို့လို့နာမည်ပေးထားတဲ့ဒီစနုဘနဲ့ပတ်သက်လို့တယောက်ကြမဲ့နိုင်ငံတွေကြားမှာတော့သဘောထားကိုလဲမှုတွေကတော့ရှိနေတာပါ။ Saudi Arabia, Qatar, Arab Saudi များပြည်ထောင်စု UAE Egypt, Jordan, Israel နိုင်ငံတွေကသူတို့တက်မယ်လို့အတည်ပြုပြောထားပေမဲ့အစ်မြင့်တာဝန်ရှိသူတွေမလွတ်ပါဘူး။ American ပြည်ထောင်စုကတော့ဗန်နိုင်းဝန်ကြီး Steve Mnuchin နဲ့အခုအစည်းအဝေးကိုအဓိကဦးဆောင်ရေးဆွဲတဲ့သမ္မတ Trump ရဲ့သမက် Jared Kushner တို့တက်ရောက်ကြမှာပါ။အခုစီးပွားရေးအစည်းအဝေးနဲ့ပတ်သက်လို့ Mr. Kushner ကအခုလိုပြောသွားပါတယ
်။ The plan would invest about $50 billion in the region.
ဒီစီးပွားရေးမှာဒေသတွင်းဒေါ်လာ50ဘီလီယံတန်ဖိုးရင်းနှီးမြှုပ်နှံမှုတွေပါဝင်ပါတယ်။နောက်ဖက်ကမ်းခြေနဲ့ဂါဇာမှာအလုပ်ကံတွေတန်းတဲ့ချီပေါ်ပေါက်လာစေမှာပါ။လက်ရှိအလုပ်လက်မဲ့ဥယျာဉ်30ရာခိုင်နှုန်းလောက်ကနေ10ကနေအောက်ထိကျသွားနိုင်ပါတယ်။မြန်မာကငယ်အကောင့်ထဲပေါ်နိုင်မယ်ဆိုရင်တော့စီးရင်နှုန်းမတ်မှုတစ်ဝက်လောက်ကိုကျဆင်းသွားမှာပါ။ဒါ10နှစ်စီစဉ်မှာ
အင်္ဂါနဲ့ဗိုလ်ဒူနှစ်ရက်တာကျင်းပမယ်ဒီဆွေးနွေးပွဲကိုထရမ့်အစိုးရကအကုန်ကြခံပါတယ်။ အစ္စရယ်နဲ့ငြိမ်းချမ်းရေးရယူနိုင်ရင်ပါလက်စတိုင်းတွေအတွက်ဒေသတွင်းမှာအမေရိကန်ဒေါ်လာဘီလီယံနဲ့ချီရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေဖြစ်လာစေဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့ပါလက်စတိုင်းကောင်ဆောင်တွေကတော့အမေရိကန်ရဲ့စီးပွားရေးအစီအစဉ်ဟာပါလက်စတိုင်းကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်မလာစေဖို့အတွက်ကြိုးပမ်းတဲ့အစီအစဉ်လို့ဆိုပြီးဝေဖန်ရှုတ်ချပါတယ်။
What Israel and the United States is trying to do now is simply to normalize relations with the Arabs at the expense of the Palestinians.
Israel and American တို့ဟာ Palestine ကိုအသုံးချပြီး Arab နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်တိစောက်ဖို့ကြိုးစားနေတာပါ။ဒါကကျွန်တော်တို့ဘလူနီနယ်မှာလက်မခံနိုင်တဲ့ကိစ္စပါ။ဒီနေ့ကတော့အမျက်ဒေါသတွေအမြင့်ဆုံးရောက်တဲ့အချိန်ပါ။နေရာပေါင်းစုံက Palestine တွေသမရအဘတ်ရဲ့ဥဆောင်မှုအောက်မှာညီညီညွတ်ညွတ်ရှိနေကြပါပြီ
။ Palestine ဝန်ကြီးချုပ် Mohammed Shatia ပြောတော်တာပါ။ဝေဖန်သူတွေကတော့ထရမ့်အစိုးရဟာပါလက်စတိုင်းအရေးကိုပါလက်စတိုင်းပြည်သူတွေလက်ထက်ကနေဆွဲယူပြီးအစ္စရေးနဲ့ရင်းနှီးတဲ့အာရဗ်နိုင်ငံတွေလက်ထက်ထည့်ဖို့ကြိုးစားနေပုံရတယ်လို့ဝေဖန်ကြပါတယ်။အခုအစည်းအဝေးကပါလက်စတိုင်းတွေလူလာတဲ့တီးခြားလွတ်လပ်တဲ့နိုင်ငံထူထောင်ဖို့ဆိုတဲ့ရည်မှန်းချက်ကတော့ဖြစ်မလာနိုင်ဘူးလို့လည်းလူတော်များများကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုတော့ကမ္ဘာအနာဂတ်နဲ့ရည်ပြဿနာဖြစ်လာနိုင်ခြေကိုနှာစင်ကြရပါမယ်။အနာဂတ်မှာလူသားတွေရင်ဆိုင်ရမယ့်အဓိကစိန်ခေါ်မှုကြီးနှစ်ခုဟာရေနဲ့ပတ်သက်နေတာပါ။ရာသီဥတုပြောင်းလဲလို့ရေခဲတွေအရေးပြောပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာရေများလွန်းတဲ့ပြဿနာပါ။နောက်တစ်ခုကတော့တန့်ရှင်းတဲ့တောက်သုံးရေနှဲပါလာတဲ့ပြဿနာဖြစ်ပါတယ်။အခုလိုတောက်သုံးရေပြဿနာကိုစားငံရေတန့်စင်တဲ့သုတေသနတစ်ခုကဖြေရှင်းပေးနိုင်တာကို Event Kinos ကသတင်းပေးပို့ထားပါတယ်။ကိုငင်းချန်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကုလသမဂ္ဂရဲ့အစိုးရခန်းစာအသစ်တစ်ခုအရကမ္ဘာကြီးပေါ်မှာနေထိုင်တဲ့လူတွေအားလုံးအတွက်2030ခုနှစ်ကျရင်စိတ်ချရတဲ့တောက်သုံးရေရရှိရေးရည်မှန်းချက်အောင်မြင်မှာမဟုတ်ဘူးလို့ရေးထားပါတယ်။အဲဒါတွေမှာက2050ခုနှစ်ကျရင်ကမ္ဘာလူဦးရေတစ်ဝက်လောက်ဟာတန်ရှင်းတဲ့တောက်သုံးရေရမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်။ပင်လယ်ထဲရရေတွေဟာလိုအပ်တာထက်ပိုနေပေမဲ့လည်းတောက်သုံးလို့ရအောင်စားတွေကိုဖယ်ထုတ်ရတဲ့ကိစ္စကမလွယ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စု Rice Tech ကတို့က project တစ်ခုဖြစ်တဲ့နာနိုနည်းပညာသုံးရေတန့်စင်တဲ့အစီအစဉ် Newt ကစားငံရေကိုတောက်သုံးရေအဖြစ်အလွယ်တကူဈေးပေါပေါနဲ့ပြောင်းပေးနိုင်တော့မှာပါ Lee Chi Lin က Rice Tech ကတို့ကသူတည်တည်ပါ
So what we're doing here at New
ကျမတို့ဒီအစီအစဉ်မှာလုပ်နေတာကကဘာတဝိုင်းရေလိုအပ်တဲ့နေရာတွေမှာရေပေးနိုင်မှုဖြစ်ပြီးဘယ်လိုရေမျိုးကိုမဆိုလိုအပ်သလောက်တန့်စင်ပေးနိုင်မှုလုပ်နေရပါ
စားငံရေတန့်စင်တဲ့လုပ်ငန်းကိုနှစ်မျိုးလုပ်လို့ရပါတယ်တမျိုးကရေတွေကိုစားစစ်ထုတ်မဲ့စကားစစ်အသေးလေးတွေကိုဖြတ်ခိုင်းတာဖြစ်ပြီးတော့နောက်တမျိုးကတော့အပူပေးအငွေ့ပြန်စေတဲ့နီးနဲ့ပေါင်းခံချက်လုပ်တာပါနီးလန်းနှစ်မျိုးလုံးရဲ့ပြဿနာကစွမ်းရင်အရန်သုံးရပြီးတော့ဈေးကြီးသလိုညဉ့်ညမ်းမှုတွေဖြစ်စေတာပါ Rice Tech တို့ကသူတေတီနာယိုမီ ဟဲလစ်ကအခုလိုရှင်းပြပါတယ
် conventional way of making distillate of using membranes
စကားကိုသုံးပြီးတော့စစ်ထုတ်ရတဲ့တမျိုးကြနီးမှာညဉ့်ညမ်းတဲ့ရေဘူးကိုတစ်ဖက်မှာစီးခိုင်းရပြီးတော့တခြားတစ်ဖက်မှာရေအေးကိုဖြတ်ခါရတာပါအပူချိန်ကွာခြားချက်ကိုသုံးပြီးတန်းစင်မှုကိုလုပ်တာဖြစ်တာကြောင့်ရေတွေကိုအများကြီးအပူပေးရပါတယ်ကိုတန်းစင်လို့တဲ့ရေအများကြီးကိုအပူပေးရတဲ့အတွက်စွမ်းရည်အတွက်ကုန်ကျမှုအများကြီးရှိပါတယ
်အခုနီးပညာသစ်မှာတော့နာနိုနီးပညာသုံးမှုတ်ဆေးတစ်မျိုးကိုသုံးထားပြီးတော့အဲ့ဒီပစ္စည်းကစကားစစ်တွေကိုအပူပေးနိုင်တဲ့ပစ္စည်းအဖြစ်ပြောင်းပေးပါတယ်ဒါကိုနေရောင်ကနေစွမ်းအင်ပေးတာပါနာယိုမီ ဟဲလစ်ကပဲ
We're using solar
ကျမတို့သုံးတာကနီယောင်ဖြည့်ဖြစ်ပြီးတော့အလင်းကနေအပူအဖြစ်ပြောင်းလဲတဲ့နီလန်းဖြစ်ပါတယ်။ဒါကိုအခြေအနေအရပြောင်းလို့ရပြီးတော့စကားထဲမှာမြုပ်ထားတာဖြစ်ပါတယ်။နီယောင်ကစကားပေါ်ဓာတ်ရိုက်ရောက်ရမှာပါ။ဒါမျိုးလှုပ်တာအတွက်ရေတွေအားလုံးကိုအပူပေးစရာမလိုပဲစကားနဲ့ထိမဲ့နေရာကိုပဲအပူပေးမှာပါ။ရေအငွေ့နဲ့တခြားအဆိုင်ခဲတွေကစကားရဲ့တစ်ဖက်ချမ်းကိုကျသွားမှဖြစ်ပြီးရေသန့်ကိုရမှာပါ
။စွမ်းရင်ကုန်ကြစေနည်းနည်းနဲ့တန်ရှင်းတဲ့တောက်ရေတန့်ကိုဒီနီးနဲ့ရမှာပါ။တမီတာပတ်လည်စကားဟာတနအီအတွင်းမှာတောက်ရည်တန်6လီတာထုတ်လုပ်နိုင်ပါတယ်။အမေရိကန်စွမ်းအင်ဝန်ကြီးဌာနကဒီနီးပညာသစ်အတွက်ဒေါ်လာ 1.8 တန်ရင်းနှီးမြှုပ်နှံထားပြီးတော့သုတေသနလုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားမှာပါခင်ဗျာ
။ကိုငိန်ချန်ပြောပြသွားတာပါရှင်။ VOE ရဲ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညကတိုက်ရိုက်လိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်မှာတော့
ဆိုအထူးသဖြင့်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေအထားတွေ့ရတယ်
ရှိလာမဲ့6လမြန်မာနိုင်ငံရေးဖြစ်နိုင်ခြေတွေဆွေးနွေးထားတဲ့အစီအစဉ်ကိုနားဆင်နိုင်ကြပါရစေ။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ကိုငိမ့်ချမ်းနဲ့အတူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
။ဒေါအောင်ဆန်းစုကြည်ကရခိုင်အရေးပေါ်မှာစကားတခွန်းအောင်မဟာဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့ Al Jazeera သတင်းဌာနနဲ့ပေါမောက်ခရန်ဟီလီတို့ရဲ့တွေ့ဆုံမေးမြန်းခန်းကိုကောက်နှုတ်တင်ပြခြင်းပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်တွေကမြို့ရှိမြို့နယ်နဲ့ချင်းပြည်နယ်တွေကမြို့တစ်မြို့ကိုမိုဘိုင်းဖုန်းအင်တာနက်ဖြတ်တောက်လိုက်တာမြန်မာပြည်အတွက်သာမကဘဲနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါအလွန်အမင်းစိုးရိမ်ပါကြောင်းဒေါက်တာရန်ဟီလီကပြောတာနဲ့ညှိနှိုင်းပြောထားပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA ဟာရခိုင်ပြည်နယ်ထဲမှာဗုဒ္ဓဘာသာဝင်ရခိုင်တိုင်းရင်းသားတွေနဲ့ဖွဲ့စည်းထားပြီးကိုပိုင်အုပ်ချုပ်ခွင့်ရဖို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေကြကြောင်းကိုလည်းဖော်ပြထားပါတယ်။အင်တာဗျူးတဲ့ဆောင်းပါရှင်ပီတာဒေါ်ဘီမေးမြန်းတာတွေကိုဒေါက်တာရန်ဟီလီကဖြေကြားရမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေအတွင်ဆောင်ရွက်ခဲ့သမျှနဲ့ပတ်သက်လို့နိုင်ငံတော်လုံခြုံရေးအတွက်တာဝန်ထမ်းဆောင်နေကြသူတွေဆိုတဲ့ခေါင်းစဉ်အောက်ကနေပြည်တံကင်းလို့ခွင့်ရနေကြကြောင်းလည်းပြောထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကရခိုင်ပြည်နယ်တဲကအစ္စလမ်ဘာသာဝင်ရိုဟင်ဂျာတွေကိုစစ်ဆင်ရေးလုပ်ခဲ့ရမှာလူပေါင်း3သိန်းခွဲကနေ4သိန်းခွဲလောက်အထိထွက်ပြေးခဲ့ကြရပြီးအခုတစ်ချိန်လှုပ်တဲ့စစ်ဆင်ရေးကတော့ဗုဒ္ဓဘာသာဝင်ဌာနေရခိုင်တိုင်းရင်းသားတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ဆိုပါရယ်အခုလိုအင်တာနက်ဖြတ်တောက်တဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်မှုနဲ့ပတ်သက်လို့အမေးကိုတော့ဒေါက်တာရန်ဟီလီကဒေါအောင်ဆန်းစုကြည်ကအာဆီယံအစည်းအဝေးတက်ဖို့ပြည်ပကိုရောက်နေကြောင်းနဲ့ဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာတွေမောင်းထုတ်ခံရတော့ကလည်းရခိုင်အရေးကိစ္စကိုစကားမဟခဲ့သလိုပဲအခုရခိုင်ပြည်နယ်တဲကရခိုင်တွေထွက်ပြေးနေကြရတာကိုလည်းပြည်သူတွေကိုအကာအကွယ်ပေးရင်းနဲ့ပတ်သက်လို့စကားတဲ့ထဲမပြောပဲနေနေကြောင်းပြောပါတယ်အရင်သတင်းပတ်တွေအတွင်းမှာဆိုအရက်သားတွေဖမ်းဆီးခံရတာအချုပ်ခန်းနဲ့စစ်ဆေးခံရချိန်မှာတေဆုံးခဲ့တာတွေတောင်ရှိလာနေကြောင်းဖြေပါတယ်ဒေါအောင်ဆန်းစုကြည်ကိုတိုက်ရိုက်ပြောခွင့်ရမယ်ဆိုရင်ရခိုင်ပြည်နယ်မှာဘာတွေဖြစ်နေသလဲဆိုတာကိုယ်တိုင်သွားကြည့်ဖို့ပြောပြလိမ့်မယ်လို့ဖြေကြားထားတာကို Al Jazeera online သတင်းမှာအပြည့်အစုံဖတ်ရှုနိုင်ပါ रे ခင်ဗျာ
ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါမှာထောင်ပေါင်းများစွာသောဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်ဒေါက်တာမဟာတီယာမိုဟာမက်ရဲ့ပြောစကားနဲ့အစချီထားတဲ့သတင်းတစ်ပုဒ်ကိုတော့မလေးရှားနိုင်ငံကွာလာလမ်ပူး online သတင်းဖြစ်တဲ့ Free Malaysia Today News မှာဖတ်ရပါတယ်ဟိုတုန်းကယူဂန္ဒာနိုင်ငံမှာအိန္ဒိယလူမျိုးတွေကိုမောင်းထုတ်ခဲ့ဘူးကြောင့်လည်းမြန်မာနိုင်ငံမှာလည်းနိုင်ငံသားမဟုတ်လို့တိုင်းတစ်ပါးသားတွေမှုလို့ဆိုပြီးမောင်းထုတ်နေတာဟာပြဿနာဖြစ်ရှင်တဲ့နီလန်ကောင်းမဟုတ်တဲ့အကြောင်းဒေါက်တာမဟာတီယာမိုဟာမက်ရဲ့စကားကိုဆောင်းပါရှင်ရှောင်းအော့ဂတ်စတင်ကရေးပါတယ်။ရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့သူတွေကိုမြန်မာအစိုးရကသူတို့ရဲ့ရပိုင်ခွင့်တွေပေးတာအဆင်ပြေအောင်ဆောင်ရွက်ပေးတာအကျိုးကျေးဇူးခံစားရဖို့တွေကိုလုပ်ပေးဖို့ဆိုတာမတိကျတဲ့အကြောင်းဒေါက်တာမဟာတီယာကပြောလိုက်ပြီးသူတို့မလေးရှားမှာတော့ဗြိတိရှလက်ထက်ကခေါ်သွင်းလာတဲ့တရုတ်နဲ့အိန္ဒိယလူမျိုးတွေကိုနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ရှိကြောင်းအခုလိုဖြစ်ပေါ်နေတဲ့အခြေအနေတွေကိုပြုပြင်ထိန်းညှိပေးတဲ့လို့လည်းပြောပါတယ်မြမပြည်သူပြည်သားတွေဟာဒီချက်တဲကိုဖြည့်ရှင်းတဲ့တခြားနီလန်းရှိကောင်းရှိမှာဖြစ်ပေမဲ့အခုလိုပြည်တွင်းရေးကိစ္စတွေမှာတခြားနိုင်ငံတွေကရောဘလို့ဖြည့်ရှင်းနေကြသလဲဆိုတာကိုလည်းလစ်လာတဲ့လို့ဒေါက်တာမဟာတီယာကပြောထားပါဗျ
ကုလသမဂ္ဂရဲ့ကြေညာချက်တွေအရဆိုရင်ပြီးခဲ့တဲ့6လအတွင်းအိုးအိမ်မဲ့စွန့်ခွာသူပေါင်းရခိုင်ပြည်နယ်ထဲမှာ3000ကျော်ရှိခဲ့ပြီး2019ခုနှစ်ကလည်းရခိုင်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာ9000ကျော်ရှိတယ်လို့ဆိုပါတယ်ငြိမ်းချမ်းရေးဆိုတဲ့ရည်မှန်းချက်ကိုအတူတူမျှဝေခံစားကြဖို့ဆိုရင်စိတ်ဆက်ညှိနှိုင်းလူစိတ်ရှိမှသာအကြက်အတဲကလွတ်မြောက်ရေးအဖြေရှာနိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်မဟာသီယာကသူ့ရဲ့မိန့်ခွန်းထဲမှာပြောသွားတဲ့အကြောင်းကိုလည်းစောင်းပါရှင်ရှောင်းအော်ဂတ်စတင်ကရေးသားထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးနေပါတယ်ရှင်
ဒီမနေ့တင်ပြမယ် idiom အသုံးက
not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာ the the w o o d s woods ကတစ်တော်တွေဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော့ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော့ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်နေ့စဉ်သုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခဲအခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုတာဖြစ်ပါတယ်ဥပမာလူနာတဦးအသေးအံဖြစ်နေရကအသက်အန္တရာယ်စိုးရိမ်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
not out of the woods
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Time English သင်ခန်းစာတွေကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို Radio အသံဖိုင်ရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet ဆာမျက်နှာမှာနားဆင်လေ့လာနိုင်ကြပါတယ် Website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ကိုကျော်ကျော်သင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေးလံအစီအစဉ်ကကျူးဆိုပါရယ်အခုဆိုရင်မကြာခင်ရပိုင်းအတွင်းမှာပဲကျွန်တော်တို့2019ခုနှစ်ရဲ့ပထမနှစ်ဝက်ဂျွန်လဇွန်လပေါ့လေကိုစုံတော့မှာဖြစ်ပါတယ်ဆိုတော့2019ခုနှစ်နှစ်စာကနေပြီးတော့အခုအချိန်ထိမြန်မာနိုင်ငံရဲ့အခြေအနေရရက်ဖြစ်ခဲ့တာတွေအခုလက်ရှိဖြစ်နေတာတွေကိုကျွန်တော်တို့ကြည့်ပြီးတော့သုံးသပ်ပြီးတော့ရှေ့လာမဲ့6လမှာတိုင်းပြည်ရဲ့အလားအလာဘယ်လိုဖြစ်လာနိုင်သလဲအကောင်းဘက်ကိုပို့ပြီးဦးတည်နိုင်သလားဒီအတိုင်းပဲဆက်ရှိသွားနိုင်သလားသို့မဟုတ် မကောင်းတဲ့ဘက်ကိုများပို့ပြီးတော့ဥတီသွားနိုင်ရည်စီလားဒါလေးကိုကျွန်တော်တို့ရသမျှအချိန်တွင်သုံးသပ်ကြည့်သွားဖို့ဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်တော့ State of the Union လို့ဆိုရမယ်တိုင်းပြည်ရဲ့လက်ရှိအခြေအနေနဲ့အနာဂတ်လာလာလေးကိုအနည်းငယ်ကျွန်တော်တို့ခန့်မှန်းကြည့်တဲ့သဘောပါပဲဒီအစီအစဉ်မှာပြန်နိုင်ဆွေးနွေးပေးဖို့အတွက် ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်နဲ့စာနယ်ဇင်းဆရာတရင်စာဆရာဦးစီသူအောင်မြင့်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ကိုအောင်သူနဲ့ကိုစီသူမင်္ဂလာပါကျေးဇူးအများကြီးတင်ပါတယ်ခင်ဗျအခုကျွန်တော်တို့ပထမဦးဆုံးပြန်နိုင်ဆွေးနွေးမဲ့သူဦးရဲ့သဘောထားကိုအရင်ဆုံးနောက်ထောင်ကြည့်အောင်ပါဆိုတော့ကောင်သူငယ်အခု6လအတွင်းပေါ့လေအခု6လအတွင်းတိုင်းပြည်ရဲ့အခြေအနေအရရက်ကိုကောင်သူငယ်သုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုသဘောထားမျိုးဘယ်လိုအနေအထားမျိုးရှိပါသလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တဲ့အနေအထားမှာတော့ပြီးခဲ့တဲ့6လကာလမှာပေါ့နော်ဆိုတော့ငင်းချမ်းရေးခီးကတော့တိတ်ရှိတဲ့တဲ့အနေအထားမတွေ့ရဘူးဒါပေမဲ့အစိုးရဘက်မှာတော့ဒီနာမည်ရွေးကောက်ပွဲအတွက်ကိုစပြီးတော့လှုပ်ရှားလာတဲ့သဘောမျိုးတွေလည်းတွေ့ရပါတယ်ဆိုတော့သူတို့ပြင်စိုးရိမ်ပွဲကတော့ရခိုင်ပြည်နယ်မှာဖြစ်လာတဲ့စစ်ပွဲတွေပေါ့ခင်ဗျ။ဆိုတော့အဲ့ဒါကတော်တော်လေးကိုစိတ်ဆိတ်နဲ့ဖြစ်လာတဲ့အနေအထားတွေ့ရတယ်။အဲ့တော့ဒီမြမအရေးလေးလာသူပဲဥမမောင်စိုးတခါဆွေးနွေးကြတာကျွန်တော်မှတ်မိတလောက်ကဒီကျွန်တော်တို့2018ဒီဇင်ဘာကနေပြီးတော့အခုကာလအထိပေါ့နော်မေလအထိကာလအတွင်းမှာတိုက်ပွဲကြီးငယ်ပေါင်း400ကျော်ဖြစ်ခဲ့တယ်ဆိုတော့ဟိုသတင်းမျိုးသူသုံးသပ်ထားတာတွေ့ပါတယ်။အဲ့ဒါဒီဒုက္ခတွေရေတွက်ကလည်းမြို့နယ်ခုနှစ်ခုမှာစက္ကန့်60ဒုက္ခတွေပေါင်း2000ခွဲဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါအပြင်တခြားပြည်နေရတဲ့ဒုက္ခတွေတွေလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအနေအထားတွေကတော့ကျွန်တော်ချင်းနဲ့စိုးရိမ်ပွဲအခြေအနေရောဖြစ်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကိုစီသူအောင်မြင့်ကရောဘယ်လိုများသုံးသပ်ပါသလဲ
ကျွန်တော်ကတော့ဟိုဗာလဲဟိုအခြေကြီးကိုကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဒီနေ့ချိန်ထိ2015ကနေစလိုက်တဲ့ကျွန်တော်တို့ဒီမိုကရေစီပြည်ပြောင်းလဲရေးပေါ့အဒီဥစားကမှန်မှန်ကြီးတွားနေရဆိုတော့အဲ့ဒါတော့ကောင်းတဲ့ကိစ္စပဲ။ဒါဒီထက်ကောင်းတာတော့ဘာမှမရှိသေးဘူး။ဟိုလက်တော်အချိန်မှာဟိုနောက်ပြန်ဆက်ဖို့တို့ဘာလို့ညာလို့ဒီဒီလောက်ကြည့်တော့ကျွန်တော်တို့မမြင်ရသေးဘူး။အဲကျန်တဲ့ကိစ္စဒီမှာကတော့ဟုတ်ပါတယ်။ငယ်ငယ်ရေးဆိုရင်လည်းရှင်းတော့နောက်မဆုံးဖြစ်နေတယ်။ရခိုင်ပြဿနာမှာဆိုရင်တော့နှစ်ပိုင်းရှိတာပေါ့။တစ်ပိုင်းကတော့ကုလို့ဆိုတဲ့အီတပ်ဖွဲ့နဲ့ဖြစ်နေတဲ့တပ်ပွဲတွေမှာဆိုအရှင်ကပူပြီးတော့မြင့်တက်လာတယ်။ခုနကကိုအောင်သူရင်းပြောတဲ့ဒီမှာလည်းပါပါတယ်။အဲမှာဟိုဒုက္ခတွေတွေတိုးလာတယ်။နှစ်ဖက်ပြည်ကြီးမှုတွေလည်းဖြစ်လာတယ်။အခုဆိုရင်ဒီအင်တာနက်ပြည့်ပြည့်မှုတွေလည်းလုပ်နေတယ်ဆိုတော့ဒါတက်တွေကမြင့်လာတယ်ဒါပေမဲ့တစ်ဖက်မှာကြတဲ့အခါကျတော့ဟိုနှစ်ဟိုဆိုပေါ့နော်2069ကဖြစ်ခဲ့တဲ့တစ်ဖက်နိုင်ငံကိုရောက်သွားတဲ့ကျွန်တော်တိုင်းပြည်ထဲကနေအဲ့ဒီမွတ်စင်ဒုက္ခတွေပြန်လာရေးကိစ္စမှာတစ်ဖက်ကဒေါက်ဆန်းစုကြည်သွားပြီးတော့မှအာဆီယံညီလာခံမှာကြိုးစားခဲ့တဲ့အခါကျတော့အာဆီယံအဖွဲ့ကြီးရဲ့ထောက်ခံမှုတွေရပြီးတော့မှဒီဥစ္စာတွေပြည်လည်ရေးမှာလမ်းကြတွေလည်းတချို့တွေ့လာတာတွေလည်းကျွန်တော်တို့ဟိုတွေ့ရတာပေါ့နော်အကျန်နဲ့ဟိုကိစ္စတွေကတော့ရှိပါတယ်စီဝါရေးဆိုင်ရာမှာလေကျွန်တော်ခီးရလုပ်လို့ဆိုရင်တိုးတက်လာတာတွေတွေ့ရတာတွေရှိတယ်ဥပမာလက်စားကုန်စည်ရေးဆိုရင်လည်းကုန်စည်ကိစ္စတွေကိုကျိုးပန်းလာတဲ့ကိစ္စတွေရှိပါတယ်အဲ့လိုတွေ့ပါတယ
်ဟုတ်ကဲ့
တွေ့တဲ့အခါကျတော့လို့ဖြစ်ခဲ့တာဒီမှာဆိုရင်အကောင်းတာတွေရောကျွန်တော်ကလို့စိုးရိမ်စရာတွေရောရှိတယ်လို့တော့ကျွန်တော်ဟိုထင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ရှေ့လာလာလေးနေတော့မကြခင်မသုံးသက်ကြတာပေါ့လေဆိုတော့ပြီးခဲ့တဲ့ဟာ2000ကောင်သူကြီး2018အကုန်2019စဝင်တဲ့အချိန်ကနေပြီးတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့တိုင်းပြည်အခြေအနေနဲ့အခုကျွန်တော်တို့ဒီကနေ့ရှိနေတဲ့တိုင်းပြည်အခြေအနေနဲ့ပြောမယ်ဆိုရင်ကောင်သူငယ်အနေနဲ့ပိုပြီးအားရစရာလို့မြင်သလားသို့မဟုတ်စိုးရုပ်သွားသလားသို့မဟုတ်ဒီတိုင်းပဲလား
ကျွန်တော်အမှန်တိုင်းပြောရရင်တော့တိုင်ပတ်နေရတယ်လို့ထင်တာပဲဆိုတော့အဲ့တော့ရှိတူလဲမတူဘူးနောက်လဲမဆုပ်ဘူးလို့တော့ထင်ပါတယ
်ဟုတ်ကဲ့
အခြေအနေကတော့အဲ့လိုရှိမတူတာနောက်မဆုပ်တာလို့ပဲထင်ပါတယ
်ကိုစီတူလားရော
ဟုတ်ဘယ်အပိုင်းကိုကြည့်တယ်လဲဆိုတော့ပေါ်မူတည်ရ
ကျွန်တော်တို့တစုံလုံးအနေနဲ့ပြောကြရင်ပေါ့
ကျွန်တော်အများအားဖြင့်ကြည့်တာတော့အရေးကြီးဆုံးကတော့ဒီဒီမိုကရေစီ transition ကအရေးကြီးဆုံးမဟုတ်လူတိုင်းကြီးမှာကျန်တဲ့ပြည်ချင်းကြီးရလိုက်တာပေါ့အဲ့ဒီမှာဆိုရင်ဒါကြည့်တဲ့အစိုးရနဲ့ပြည်သူ့ရေးပေါက်ပြမျှလိုက်တဲ့အစိုးရနဲ့တက်မလို့ဆက်ဆံရေးပေါ့အဲ့ဒါကိုတော့ကျွန်တော် focus လုပ်တာပါဟု
တ်ကဲ့
ထုတ်တဲ့ခါကျတော့နှစ်ဆက်ကနေစာလိုက်အခုချိန်မှာဆိုရင်ဆက်ဆံရေးကနည်းနည်းဆုံးသွားတယ်လို့ထင်တယ်ဒါကတော့သိကောင်းတယ်လို့ဆိုကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ဗျာကျွန်တော်တို့စီကိုဒီဆွေးနွေးပွဲအတွဲပထမဦးဆုံးဒီသဘောထားအမြင်ပေးထားတဲ့အတန်ဖိုင်နယ်သဘောထားအမြင်ပေးထားသူတူရှိပါတယ်အဲ့ဒါကတော့မူပင်မျိုးနယ်ကဥစံတင်မှာဥစံတင်ပြောထားလေးနဲ့နားဆင်ကြည့်အောင်ပါစက္ကန့်20ရှိပါတယ
်လက်ရှိအခြေအနေကပြောရင်တော့ကောင်းမွန်တဲ့ဆိုးဖို့က level ကြီးဖြစ်နေတယ်ခင်ဗျကောင်းမွန်အတွက်ကတော့အခုမိသားစုတွေညီညွတ်ဖို့အရေးကြီးတယ်ကျွန်တော်မြန်မာနိုင်ငံကမိသားစုတွေအားလုံးလူမျိုးမျိုးသားရေးမဟုတ်ဘူးလူမျိုးဆိုတဲ့စကားလေးနဲ့ပဲအားလုံးကို
ကျောင်းပါအဲ့ဒါကရမူမျိုးနယ်ကဥစံတင်မှာသူက level ပဲရှိတယ်ဆိုတော့ခုနကိုအောင်သူငိမ့်မြင်တဲ့အမြင်နဲ့ရှေးမတူနောက်မဆုပ်ဖြစ်နေတယ်ဆိုတော့အမြင်နဲ့တူတယ်လို့ပြောလို့ရပါတယ်။ तू ကကျွန်တော်နဲ့စကားပြောတဲ့အချိန်မှာ तू ကအဓိကလက်ရှိမကြသေးခင်ကဖြစ်နေတဲ့လက်ရှိအထိလည်းပဲမပြီးသေးတဲ့ဒီအမျိုးသားရေးအင်အားစုဆိုတဲ့လှုပ်ရှားမှုကို तू အဲ့ဒါနဲ့ပတ်သက်ပြီးတော့တော်တော်လေးကို စိုးရိမ်နေကြည့်သူပြောပါတယ်သူအဲ့ဒါလေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့တော်တော်လေးစိုးရိမ်ပုံရပါတယ်ဆိုတော့အမျိုးသားရေးမဟုတ်ဖဲနဲ့လူမျိုးဆိုတာပဲကြည့်ကြရအောင်ဆိုတဲ့ဟာကိုသူကျွန်တော်ကိုထပ်ခါထပ်ခါပြောပါတယ်ဒီတန်ဖိုင်ထဲမှာဒါမပါတာပါဆိုတော့ကောင်းသူကြီးအဲ့ဒီအမျိုးသားရေးအင်အားစုအခြေအနေပေါ့လေလှုပ်ရှားမှုလို့တော့ကျွန်တော်နာမည်မတက်ချင်ပါဘူးအဲ့ဒီအခြေအနေကရောတိုင်းပြည်မှာကျွန်တော်တို့2018အဝင်2019အဝင်တုန်းကဒီဥစ္စာကဒီကနေ့အခြေအနေလောက်မကြီးသေးဘူးလို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါဘလောက်ထိစိုးရိမ်စရာကောင်းလဲကောင်းသူကြီ
းကျွန်တော်ချင်တာကတော့ဒီလိုပြဒီဘက်ကကျွန်တော်တို့အခုမဘာတလူအုပ်စုမျိုးတွေရှိတာပေါ့နော်ကျွန်တော်အဲ့တော့ဒီအုပ်စုမျိုးတွေကလည်းသူတို့ရဲ့ identity ပဲသူတို့ရဲ့ဟိုယက်တီကျက်သူတို့ရဲ့ဟိုကြိုင်ရင်လက္ခဏာပေါ့နော်ဆိုတော့ဒါကိုချင်းချောက်ခံရပြီဆိုတော့အနေအထားမျိုးဟိုစိုးရိမ်လာတဲ့သဘောမျိုးပြတဲ့အနေအထားလို့ကျွန်တော်ထင်တယ်တစ်ဖက်မှာလည်းရခိုင်ပြည်နယ်မှာကြတော့လည်းကျွန်တော်ထင်တာကတော့ကျွန်တော်တို့သပွဲဝိုင်းနိုင်ငံရေးနဲ့ရှင်းတာတွေကိုလက်နက်ကင်ပြီးတော့ရှင်းတာကအဖြစ်တစ်ခုဖြစ်ဟိုပုံမြင်လာတဲ့သဘောမျိုးပေါ့နော်ဆိုတော့ဒါတွေကတော့ဟိုကောင်းတဲ့အခြေအနေတော့မဟုတ်ပါဘူးတော့အဲ့လိုမျိုးဖြစ်လာကြလားလို့ကျွန်တော်စိုးရိမ်ပါတယ
်။ဟုတ်ကဲ့။ကုစီသူကရောဒီအပေါ်မှာဘယ်လောက်ထိစိုးရိမ်နေရှိလဲ
။ကျွန်တော်ကတော့မစိုးရိမ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ2016အရှိတိုင်းပေါ့နော်။သမရဦးသိန်းစီအစိုးရလက်ထက်တုံးကဆိုရင်တော့ဒါအားလုံးပြည့်တဲ့အတိုင်းပဲကျွန်တော်တို့ကစင်ဒီကပြန်ပြီးတော့မှအရမ်းမှပြန်ကြည့်လိုက်တယ်ဆိုရင်အများကြီးတွေ့ရလိမ့်မယ်။အဲဒီလိုအဖွဲ့ကြီးတွေရဲ့အဲ့ဒီဘုနာတော့လေပေါ့နော်အမုန်းတရားဖြန့်ပြီးမှုတွေပါ။အဲ့ဒီအနေနဲ့စပြီးတော့မှပေါ်ပေါက်လာတဲ့ဘာသာရေးလူမျိုးရေးဆန်တဲ့ဒီအကြံပေးပြီးတခါလေအများကြီးဖြစ်ခဲ့တယ်။ဒါပေမဲ့2016 MLD ဆိုတာကလာပြီးနောက်ပိုင်းမှာတော့အဲ့ဒီလိုဟာတွေကမဖြစ်ဘူးဆိုတော့ကိုလဲသွားတယ်။အများကြီးထိမ့်နိုင်တယ်။အများကြီးဟိုဘယ်လိုစောင့်ကြည့်နိုင်လဲ၊ထိချုပ်နိုင်တယ်ပေါ့။ဆိုတော့အဲ့ဒီတော့လည်းနှိုင်းချလိုက်ရင်တော့ဟိုကျွန်တော်တို့စိတ်ဆိုးယူပြာမရှိပါဘူး။ဒါကတော့လို့သူတို့လှုပ်ရှားမှုတွေရှိနေတယ်၊လှုပ်ရှင်တာတွေကရှိကောင်းရှိနိုင်တယ်။ဒါပေမဲ့တစ်ဖက်မှာအစိုးရအဖွဲ့ကြီးရဲ့ဒီလိုမျိုးကံပြေကိုကောင်းမွန်မှုကြောင့်မို့လို့ဘယ်လောက်ကြီးဆိုးယူပြာမရှိဘူးလို့ပြောတာ။
အခုကျွန်တော်တို့တိုင်းဆွေးနွေးမဲ့တော်ရရှင်နှစ်ယောက်ရှိပါတယ်တယောက်ကိုရင်ဖိတ်ခေါ်ပါမယ်သူကတော့ငပလီကကိုထင်ကျော်ပါကိုထင်ကျော်သဘောထားမြင်ဆွေးနွေးလို့ရပါတယ်လူရင်းတူရှင်လေးဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဟိုကျွန်တော်တို့ဒီဘက်မှာတော့ဗောနော်ဒီဗောကျမ်းမာရေးနဲ့ပတ်သက်တာဒီတစ်ခုတော့ထောက်ပြချင်လို့ပါဟိုကကျမ်းမာရေးမှာဆိုရင်ဒီဗောစေယုံတက်တယ်ဆိုရင်ဂရုကို၅လုံးတို့တယ်ဆိုရင်အခု၃လုံးလောက်ပဲ၂လုံးလောက်ပဲဟိုသူတို့ကချိန်ပြည့်တဲ့နဲ့၃လုံးလောက်ဗောနော်ဟိုလိုအပ်ချက်ကလေးနဲ့ဝယ်ခိုင်းတယ်ကျွန်တော်တို့အဲ့လာတရားပေါ့နော်အခုသူကလက်ထက်မှာကျမ်းမာရေးဝန်ကြီးဌာနကနေပြီးတော့ဘတ်ဂျက်လုံလောက်မှုမရှိဘူးလားလို့ကျွန်တော်တို့မေးကြည့်ချင်ပါတယ
်ဟုတ်ကဲ့ကိုတင်ကျော်ကျေးဇူးပါဒီဥစ္စာကအစိုးရကဘတ်ဂျက်လုံလောက်မှုမရှိလို့လားဆိုတော့ဟိုကျွန်တော်တို့ကောင်းစင်တယ်နဲ့လေးတော့မကြိုက်တာရှိပါတယ်ဒါကလည်းပဲအစိုးရကဖြေပေးရမှာဖြစ်တဲ့အတွက်ကျွန်တော်ပင်တိုင်ဆွေးနွေးသူနှစ်ယောက်ကတော့ဒါနဲ့ပတ်သက်လို့ဆွေးနွေးနိုင်မှာမဟုတ်ပါဘူးသူတို့အစိုးရကဘတ်ဂျက်မရှိလို့မလုပ်ပေးနိုင်တာလားဘာကြောင့်လဲဆိုတော့အခြေအနေကိုတော့ဒီပန်နယ်နှစ်ယောက်အနေနဲ့ဟိုပင်နယ်ဆွေးနွေးသူနှူးနေတဲ့အဖြေပေးနိုင်လိမ့်မလို့ကျွန်တော်မထင်ပါဘူးဆိုတော့ကျွန်တော်တို့ပန်နယ်ဘက်ကိုတစ်ချက်ပြန်လှည့်ရအောင်ပါဆိုတော့ကောင်းသူချင်းကြီးကျွန်တော်ကအခုကျွန်တော်တို့အစီအစဉ်တစ်ဝက်ကျိုးပါပြီဆိုတော့ဒီအဆက်မှာကျွန်တော်ကဘာလုပ်ချင်တယ်လဲဆိုတော့ဘာမေးချင်တယ်လဲဆိုတော့ကောင်းသူချင်းနဲ့ကိုစီသူနဲ့နှစ်ယောက်စလုံးကိုဟလာဒီနှစ်ဆကနေပြီးတော့အခုအချိန်အထိကိုကျွန်တော်တို့ကြည့်ပြီးတော့အစိုးရရဲ့စွမ်းဆောင်နိုင်စွမ်းပေါ့နော်စွမ်းရည်ပေါ့ performance လို့ပြောကြပါစို့အစိုးရရဲ့စွမ်းဆောင်နိုင်ရည်ကိုအမှတ်ပေးကြမယ်ဟေ့ဆိုရင်ဒါပထမ6လောက်ကိုပဲကျွန်တော်ပြောတာပါ။တုံညာကနေ10အထိအမှတ်ပေးမယ်ဆိုကိုအောင်သူကဘယ်နှမှတ်များပေးခြင်းလဲ
။အဲ့လိုမျိုးနေတဲ့အခါကျတော့မေးဖို့တော့ခက်ပါလေဗျ။ခက်ပါလေဆိုတော့ဒီစွမ်းဆောင်နိုင်ရည်ဆိုတဲ့နေရာမှာကျွန်တော်တို့ဘယ်လိုအဓိပ္ပာယ်ဖွင့်ကလေးလို့ပြောလို့စသဖြင့်ရှိပါတယ်။ရှိတဲ့အခါကျတော့အဲ့တော့တချို့ကိစ္စမျိုးတွေကအစိုးရဘက်ကနေလုံနေတဲ့ကိစ္စတွေရှိတယ်။ဥပမာအဖြစ်ဖေးအုပ်ဌာနပြည်ပြောင်းလဲမှုမျိုးပေါ့။ဒါတမျိုးတွေကချက်ချင်းရက်လက်တွေ့နိုင်ကြအကြောင်းမရှိဘူးဒါပေမဲ့တစုံပြားတော့လုပ်နေတယ်။နောက်တစ်ခါကျတော့အလားတူပဲယင်းနှုတ်နှံမှုတွေပိုလာဖို့ဆောင်ရွက်တာမျိုးပေါ့။ဆိုတော့အဲ့တော့ချက်ချင်းကြီးယင်းနှုတ်နှံမှုကတက်လာဖို့တော့မရှိဘူးပေါ့နော်။ဆိုတော့အဲ့တော့ခုနပြောသလိုတစ်ကနေ30ခန့်ပဲနှမပေးမလဲဆိုတဲ့အခါမျိုးမှာကျတော့ပြောရခက်တယ်လို့တော့ကျွန်တော်ထင်တယ်။ဟိုဒါပေမဲ့ကျွန်တော်ကတော့တခြားဟိုလေ့လာမိတော့နိုင်ငံရေးကပြောစရာကိစ္စလေးတော့ရှိပါတယ
်။ဟုတ်ကဲ့အဲ့ဒါလေးနည်းနည်းဆက်ပြောပါကောင်သူ။
ဟုတ်ကဲ့အဓိကကတော့ကျွန်တော်ထူးခြားချက်လို့မြင်တာက NLD အစိုးရတက်လာတဲ့ကာလထဲမှာအကျဉ်းသားတွေလွတ်ငင်းချလာဝင်ပြီးတဲ့ဒီစားကတော်တော်လေးကိုမကွန်ပလိုင်းမဖြစ်ခဲ့တဲ့လောက်ပဲပေါ့နော်တွန့်လူတယ်လို့ပြောလို့ရတာပေါ့ဆိုတော့ဒါပေမဲ့ဒီခုနှစ်ပြန်မှာတော့ဒီသမရဦးဝင်းမြင့်ကအကျဉ်းသား16,000ရောဒါလွတ်ငင်းချလာဝင်ပြီးတယ်ဆိုတော့ဒါထူးထူးခြားခြားပေါ့နော်အဲ့ဒီထဲမှာခုနက writer ပြင်းစာကနေပြီးတော့ဖန်ထားတဲ့ကိုဝလုံးလို့ကိုချိုးစုမှုလို့လည်းပါသွားတယ်ဒါကတော့ကျွန်တော်ထင်တယ်ထူးခြားမှုလို့ထင်ပါတယ်
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်ဒီနှစ်အတွင်းမှာထူးခြားတဲ့ဖြစ်စဉ်တွေကျွန်တော်တစ်ချက်ပြန်ကြည့်ရောဒီဝန်ကြီးကြီးနောက်တစ်ခါလွှတ်တော်အမတ်ကြီးဖြုတ်တာတွေထုတ်တာတွေလည်းတော်တော်များများတွေ့ရဗျအဲ့တော့တင်းနေတဲ့အချိန်ဝန်ကြီးချုပ်ဖြုတ်ခါရတယ်ကချင်ပြည်နယ်မှာဝန်ကြီးသုံးဦးဟိုနှုတ်ထွက်ဖို့ပေါ့နော်ဒီလိုဖိအားပေးတယ်လို့ယူဆပါတယ်နောက်ကရင်ပြည်နယ်မှာဝန်ကြီးနှုတ်ထွက်တယ် ချင်းပြည်ထဲမှာလွတ်တော်ဘီယိုဂရာထွက်တယ်ဆိုတော့အဲ့ဒါတွေကကျတော့တစ်ဖက်မှာဘာတွေဖြစ်နေတာလဲပေါ့နော်ကျွန်တော်ပွင့်လင်းမြင်တာမှုလည်းမရှိတော့ပြရလက်ခက်တယ်ဆိုတော့ဒါပေမဲ့တစ်ခုခုဖြစ်နေတယ်လို့တော့ကျွန်တော်ကျင်ပါတယ
်တစ်ခုခုဆိုတော့ကအစိုးရအဖွဲ့ထဲမှာပေါ့နော
်အဲတစ်ခုကဒီလိုပေါ့နော်စွမ်းဆောင်ရည်မရှိတဲ့သူတွေကိုလဲလိုက်တာလားဒါအောင်ဖို့လို့ရှိရင်လည်းနိုင်ငံရေးအကြောင်းအကျောင်းများချုပ်တာလားပေါ့နော်ဒါတွေကတော့ကျွန်တော်ပြရခက်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီသူကရောကျွန်တော်ခုနမေးခွန်းကိုကိုစီသူဖြေလို့ရမလား၃ညအနေနဲ့တစ်စရီအမှတ်ပေးလို့ရသလား
ကျွန်တော်ဆိုတော့6တက်နေဒီတစ်စရီကြားတယ်ဆိုရင်ဒါပါပဲဆိုတော့ဆောက်ဆောင်မှုအောင်အောင်မြင်မှုရှိတယ်အဲ့ဒီမှာမှဘလောက်ပေးမလဲပေါ့နော်အဲ့လိုမျိုးကျွန်တော်စဉ်းစားတဲ့ခါကျတော့အဲကျွန်တော်ရောက်ရှိရင်အဲ committee ship အဲ့လိုမျိုးကျွန်တော်ပေးမိမှာပဲ
ဟုတ်ကဲ့
ဒါဖြစ်လို့လဲဆိုတော့ဟိုအကျိုးအကြောင်းလို့ရှိတယ်ဒီ
ဟုတ်ကဲ့
တကယ်နေပြီးတော့မှအဲ့လိုလိုက်တဲ့ဒီမှာကတော့ဟိုအောင်မြင်တဲ့ဟာလည်းအများကြီးရှိတယ်ဥပမာဆိုဒီ agri life farm တက်ချေကျွန်တော်ကိုယ်ကိုယ်ပြောတဲ့ကိစ္စမှာလည်းအဲ့ဒါလည်းအများကြီးပါတယ်အဲ့ဒါကဟိုကျွန်တော်ဥပမာဆိုဘယ်ဖြစ်ဘယ်ကာလနဲ့မှမတူအောင်အဲ့ဒါဒီအခုစပြီးတော့လုပ်လာနိုင်လေတကယ်ကိုအကောင့်တင်လဲပေါ်တယ်အပေါ်ပြီးတော့မှဟိုလုပ်တဲ့ဒီမှာဆိုလည်းခေါင်းစဉ်တွေကျွန်တော်တို့အမြင့်မြတ်တက်လို့ရတယ်ဟိုနှစ်ပေါင်းများစွာဆွဲတက်နေတဲ့ဒါတကယ်ကိုဥစားပေါ်တော့အရှိန်လက်တွေ့လက်ယူလုပ်တဲ့ကိစ္စမျိုးတွေနောက်ပြီးတော့မှယာဉ်ကြီးတွေပါဝင်တက်ဖက်မှုတွေအဲပြီးတော့မှနောက်ဟိုဥစ္စာပေါ်တော့စနစ်ကြမ်းနဲ့အခွဲယူပြီးတော့မှစားတောက်တဲ့ကိစ္စပဲအကုန်လုံးအဲ့လိုမျိုးတွေလည်းအများကြီးသူတို့လုပ်နိုင်တယ်။နောက်အခုဆိုကြီးသွားလုပ်ငန်းတွေနဲ့ပြည်သားတွေဖြည့်လျှော့ပြီးတာတွေဆိုရင်လုပ်တဲ့အခါကျတော့ဟိုကြီးသွားတွေတကယ်ကိုတိုးတက်လာတာပြီးအဲ့ဒါတွေလည်းတွေ့ရတယ်။ပမာဏကတော့နည်းတာပေါ့။ဘာလို့ငွေတွေကနည်းနေတာဟုတ်တာ
လဲ။အ
ဲ့ဒါတွေလည်းတွေ့ရတယ်။အဲကြမ်းနဲ့သူတို့မလုပ်နိုင်တဲ့ဟာတွေကတော့ရှိတာပေါ့။ဥပမာကျွန်တော်ကဟိုကျွန်တော်ကဟိုပြည်သားလူတွေဝေဖန်လာတဲ့ဟာရှိတယ်။တိုက်ပြီးမှအစိုးရနဲ့ဖြစ်နေတယ်ဆိုတဲ့ဥစ္စာကဒီ6လထဲမှာပုံလို့ပြည်ပြင်လာတယ်အဲ့တော့တမတော်ရဲ့ပြောစကားတွေကိုကြည့်လိုက်ရင်အဲပြီးခဲ့တဲ့ရခိုင်ပြည်နယ်ကအဲအင်းဒီရွာလူ့ဘမှုနဲ့ပတ်သက်ပြီးတော့မှအဲတရားခဏတမတော်ကတရားခဏပြန်လွှတ်ပြေးလိုက်တဲ့ဥစ္စာမှာတရင်းရရှင်းပွဲမှာပြောတဲ့စကားတွေမှာဘာလီတော်ပါကလေးဆိုတဲ့ခါကျတော့တမတော်တာဝန်ရှိသူတွေကပြောတာအဒီလိုမျိုးဖြစ်တယ်ဆိုတဲ့ကိစ္စကဒါတမတော်ကပြည်သူတွေရဲ့လက်ဆောင်ရလေအဲဒီကိုအစိုးရအဖွဲ့ကိုအစီရင်ခံမှုအဲ့တော့ကမ္ဘာကိုအစီအစဉ်မှုတွေမရှိဘူး။အဲ့ဒါခွင့်ပြုပါလေမပြထမ်းထားဘူး။ဒါကြောင့်မလို့အဲမပြောဘူးပါညာ
တဲ့
သဘောမျိုးလေးကြီးကိုကျွန်တော်တို့ပြရတယ
်။
ပြီးတော့မှနောက်အခုဆိုရင်လည်းပြီးခဲ့တဲ့ရက်ပိုင်းဆိုမဘာကကို
တ
ောင်းလာတဲ့အဖွဲ့ရဲ့ဒီကံလက်ရဲထုတ်တဲ့တွေလုပ်တဲ့အစိုးရကိုဆန့်ကျင်ကြလို့ဆုံးပြောတာတွေတော့လုပ်တယ်။အဲ့ဒီအဖွဲ့ကြီးကိုတမတော်ကသွားပြီးတော့မ
ှတမတ
ော်လို့ပြောလို့ရပါပဲ။ဒါရုံတိုင်း
တမတော
်ကသွားပြီးတော့မှဝေသိမ်းသိမ်းရသွားပြီးရဲ့ပြီးတော့နောက်ပိုင်းမှာဒီကိစ္စကိုပြန်ပြီးတဲ့ခါကျတော့တမတော်ကရှင်းလင်းပွဲတွေလုပ်တဲ့အဲ့ဒီမှာတရေပြန်ကြိုက်တာကိုရှိတဲ့လူကြီးကဒါလုံးဝလိုက်တိုင်းလို
့လ
ုံးဝဆိုတဲ့သဘောမျိုးဒီလောက်ရှိတော့ပြောတဲ့ခါကျတော့တိုင်းပြည်မှာအဲ့လိုချင်းလေးကြီးကပုံပြီးတော့ပြည်ပြင်လာတဲ့ခါကျတော့အရင်ကတော့တမတော်အမြဲပြောတယ်ဥပမာစစ်တီဖမ်းတယ်ဥပမာတက်ခိုင်းပြီးပါလေလုပ်တယ်ဘာလို့လုပ်လဲဆိုတော့ဒါအစိုးရကိုကာကွယ်ပေးတာဆိုပြီးတော့မှဒါအမြဲတမ်းပြောတာရှိတယ်အဲ့တော့အဲ့ဒီဥစ္စာတွေနဲ့ပြေပြေသွားပြီလားဆိုတာအခုချိန်မှာစဉ်းစားကြရတော့ဖြစ်လာတယ
်
အခုကအစိုးရကိုဆန့်ကျင်ရလို့ပြောတဲ့အဖွဲ့အစည်းကိုသွားပြီးတော့ရက်ခံပေးတဲ့အားမျိုးတွေကျွန်တော်တွေ့လာရလို့ပ
ါဟုတ်ကဲ့ပါခင်ဗျာကျွန်တော် Facebook ကနောက်ထပ် message တစ်ခုဖတ်ပြပါမယ်။မောင်ဆိုတဲ့အကောင့်ပိုင်ရှင်အင်ဒိုလီဆိုရရဲ့တီခိုင်ဖြူပါတီရဲ့တက်မတော်ရဲ့သားဟန်ချက်ညင်ညီထိန်ချောင်းပူပေါင်းပြီးခိစ္စတိုင်းအတူလက်တွဲဖြစ်ရှင်းမယ်ဆိုနိုင်ငံကအများကြီးတိုးတက်လာမှာပါဗျာ။အခုတော့တယောက်အားနေချက်တယောက်ဝိုင်းထောင်နေကြတော့တိုင်းပြည်ကရှေ့တော့ရောက်ပါရဲ့နှေးနေတာပေါ့တဲ့။ကဲကူးဆက်ပြီးတော့ကျွန်တော်တို့ဒိုင်ဆူနေမဲ့သောရရှင်တယောက်ကိုဖိတ်ခေါ်ပါမယ်။သူကတော့ပေါ့မြို့နယ်ကြောက်ကာရွာသားကိုစင်မင်းအောင်ပါ။ကိုစင်မင်းအောင်ဆွေးနွေးခြင်းနဲ့ခြေနေအကြောင်းအရာလူရင်းတွေ့ရှင်ဆွေးနွေးလို့ရပါပြီခင်ဗျာ။
ဟုတ်ကဲ့နာမည်6လအတွက်မှာဆိုလို့ရှိရင်တက်မတော်နဲ့ပေါ့နော်အစိုးရနဲ့ဒီတိုင်းပြည်မဲ့အနေထားလေးနဲ့ကြီးမလားလို့ကြာဘာလို့လုံးဆိုတော့အမျိုးသားရေးဝါဒီတွေနဲ့ပေါ့
ဟုတ်ကဲ့
အမျိုးသားရေးဝါဒီတွေနဲ့ရှုတိုက်တာမျိုးတက်မတော်ကကြုံတွေ့နေရတာလေမြင်နေရတာဆိုတော့အဲ့လိုဖြစ်နေမလားလို့ခင်ဗျဟု
တ်ကဲ့ကိုစင်မင်းအောင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ကိုအောင်သူငင်းရေခုနကိုစီသူအောင်မြင့်ကတော့နောက်ကြောင်းပြန်လဲမဲ့အချိန်ဒီမျိုးမြင်ဘူးလို့ကိုစီသူအောင်မြင့်ကပြောသွားပါတယ်ကိုအောင်သူငင်းကရောနောက်ကြောင်းပြန်လှည့်နိုင်မဲ့အချိန်ဒီမျိုးမျိုးအခုလက်ရှိအချိန်ဒီမှာမြင်သလား
အခုချိန်နေမှာတော့ကျွန်တော်ချင်တယ်ခုနလိုစစ်အာဏာပြန်သိမ်းတာမျိုးဒီလိုတိတိကျကျနောက်ကြောင်းပြန်သွားတာမျိုးတော့ဟိုဘာခေါ်မလဲမဖြစ်နိုင်ဘူးလို့တော့ကျွန်တော်ချင်ပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဘယ်လိုဖြစ်လဲဆိုတဲ့ခါကျတော့ရှေ့မတိုးဘူးပေါ့ဗျာရှေ့မတိုးဘဲနဲ့ဒီလိုတိတာတဲ့အောင်မြင်မှုတွေမပေါ်ဘူးပေါ့ဒီလိုရှေ့မပေါ်ဘူးပေါ့ဆိုတော့ဒါမျိုးတွေအနေထားတွေရှိနိုင်မယ်လို့တော့ချင်ပါတယ
်ဟုတ်ကဲ့ဆိုတော့လာမယ့်6လအတွင်းမှာတိုင်းပြည်အတွက်စိုးရင်ဘူးအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေဆိုရင်ဟောကောင်းကြီးပါအောင်မြင်လဲ
ကျွန်တော်ကတော့ဖြစ်နေတဲ့စီရေးပฏิပက္ခတွေပေါ့ဗျာဒါတွေကအမြန်ဆုံးရနိုင်ရင်တော့ကျွန်တော်ထင်တယ်ကောင်းမယ်လို့ထင်ပါတယ်အခါနောက်တစ်ချက်ကတော့ပြည်ပြည်သားသားကြီးဟုတ်ပေမဲ့ကျိုးရင်စီအချက်ကတော့ကျိုးရကကြံတဲ့ကိစ္စတွေကိုအာရုံမဆိုင်နိုင်တော့ဘူးဒါပေမဲ့ကျွန်တော်တို့လာမယ့်ရွေးကောက်ပွဲအတွက်ကိုပဲအာရုံထားပြီးတော့ဟိုလုပ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဆိုရင်ကျွန်တော်ကြံတဲ့ကိစ္စတွေ အကုန်လစ်ဟင်းတာမျိုးတွေပါတော်တော်ဖြစ်လာနိုင်တယ်လို့ကျင်ပါတယ
်ဟုတ်ကဲ့ကိုစီသူကရောကျွန်တော်တို့လာမယ့်6လမှာစိုးရိမ်မှုအကောင်းဆုံးကိစ္စလို့ဆိုရင်ဘယ်ကိစ္စကိုများမြင်ပြီလဲ
အခုတိတ်မကြခင်မှာဆိုရင်စက္ကူကြီးမြောက်ပေါ့နော်ဒုတိယကြိမ်စစ်တော်ရဲ့စက္ကူကြီးမြောက်အစီအစဉ်တွေတော့ခေါ်တော့မယ်အဲ့ဒီမှာအဓိကစုနေမှာကအခွင့်အရေးပြည်ကြီးကိစ္စဖြစ်နေတယ်ဆိုတော့အကြံအဲ့ဒီဥစ္စာကအဲ့ဒီကိစ္စတွေမဆွေးနွေးခင်အဲ့ဒီကော်မတီတွေဖွဲ့ပြီးတော့လိလာကြီးပါကလုံစင်ကလေးကအတမတော်နဲ့ဒီပုတ်တိုက်မှုတွေပါကဖြစ်ပြီးတော့မှအခုဒီကဥစ္စာပေါ်တော့ပြည်နယ်ဆိုင်ရာဆိုင်ရာတွေပါလေကျုံရတဲ့ခါကျတော့ဒီရှေ့လာမဲ့6လမှာဆိုရင်ဒီကိစ္စကြီးကလည်းအရှိကိုဆက်လာမယ
်
အဆက်လာမယ်ပြီးတော့မှကျွန်တော်တို့ကိုအောင်ကျင်းပြည့်တယ်ကျွန်တော်တို့ဒီမှာကအဲ့ဒီတက်တဲ့ဖြစ်နေတဲ့ကိစ္စတွေရှိတယ်ပြီးတော့မှနောက်ကျွန်တော်တို့ကပေါ့နော်ပပကအဖွဲ့ကြီးကလည်းဒါဒီနာမည်ပြောင်းလာပြီးမပကဖွင့်ပြီးတော့ကျွန်တော်သုံးလုံးပါမယ်ဒီလိုဖွင့်ကြီးကလည်းအစိုးရကိုဆန့်ကျင်မှုပါများဆိုပြီးတော့မှဟိုထုံကျော်လှုပ်ရှားလာမဲ့အခြေအနေတွေရှိတယ်ဆိုတော့အဲ့ဒီရတော့ဟိုစိုးရိမ်စရာလေးတွေတော့ရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အချိန်1မိနစ်နီးပါးလောက်ကျန်ပါတယ်ဆိုတော့ကောင်းသူရေကောင်းသူငိမ့်တာအစိုးရကိုအကြံပေးရမယ်ဆိုရင်လာမယ့်6လမှာအစိုးရအနေနဲ့အလုတ်စီခြင်းစုံကိစ္စတခုရှိရဆိုရင်ဘာလို့ကောင်းသူငိမ့်ပြောမလဲ
ကျွန်တော်မြင်တာတော့ဒီရွေးကောက်ပွဲစနစ်ပြည်ပြင်ကြောင်းလေးရင်းနဲ့ဒီရွေးကောက်ပွဲမှာတမပူချဖို့ပေါ့နော်ဒေါ်တာမျိုးတွေကိစ္စတွေပို့ပြီးတော့အားထည့်နေတယ်ဆင်ပ
ါဟုတ်ကဲ့အဲ့ဒါအပြင်ကော
အထူးသဖြင့်တော့ဟိုကျွန်တော်မြင်တာတော့ဒီစီးပွားရေးကိစ္စကတဖြည်းဖြည်းနဲ့ကျွန်တော်တို့ဆိုရည်ရအနေထားတော့ဖြစ်လာတယ်ဆိုတော့စီးပွားရေးဘက်ကလည်းအခုချိန်မှာတော့စပြီးတော့အားထည့်တဲ့သဘောတော့ရှိပါတယ်ဆိုတော့ဒါပေမဲ့ဒီရက်ဒီချက်ပို့ပြီးတော့ဟိုပြင်ပြောင်းလဲမှုတွေလည
်း
လုပ်ဖို့လိုအပ်မယ်ထင်ပါတယ
်ဟုတ်ကဲ့ကိုစီသူအောင်မြင့်အနေနဲ့ဆိုရင်ဆိုရောက်ကိုအကြံပေးရမယ်ဆိုရင်ဘာကိုလုပ်ပါလို့အကြံပေးခြင်းလဲ
အဓိကကတော့ခုနကပေါ်နေတဲ့ပြဿနာပေါ့နော်ကျွန်တော်တိုင်းပြည်မှာအရေးကြီးဆုံးကဘာပဲဖြစ်နေဖြစ်နေအကုန်လုံးဖြေရှင်းလို့ရတယ်အရှိကိုဆက်သွားဖို့လိုတယ်အနောက်ကိုပြန်မသွားဖို့လိုတယ်အဲ့လိုပြန်မသွားဖို့ဆိုရင်ကမ္ဘာရဲ့ဒီနေ့လောက်ကိုင်ဆောင်ရွက်နေတဲ့ဟာတွေကို NLD အစိုးရအနေနဲ့ပြည်ပြည်ကြကြနားလေသဘောပေါက်အောင်ဒီချာကြည့်ပြီးတော့မှဟိုအကောင်းဆုံးမျိုးဖြစ်အောင်ဟိုဖြည့်ရှင်းတာကျွန်တော်တို့ကလို့ထိတွေ့တာဆက်ဆံတာအဲ့ဒါတွေလုပ်သွားဖို့လိုတယ်လို့ကျွန်တော်ကြံပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်းလီလိုင်းအစီအစဉ်ကဒီမှာပဲအချိန်ပြည့်ပါတယ်ပင်နယ်ဆွေးနွေးသူတွေဖြစ်တဲ့ဦးအောင်သူငိမ့်နဲ့ဦးစီသူအောင်မြင့်ဒိုင်းပေါင်းဝင်ဆွေးနွေးကြတဲ့ကိုထင်ကျော်ကိုစင်မင်းအောင် Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးကြသူတွေဒါပြင်တော့ကျွန်တော်တို့အစီအစဉ်ကိုနားထောင်တဲ့ပရိသတ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညဒါရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးထုတ်လွှင့်ပေးခဲ့တာပါရှင်။ VOA American တန်ရဲ့ဇွန်လ26ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့အစီအစဉ်အစဆုံးကိုမနက် 7:00 နာရီကနေ 9:00 နာရီထိလိုင်းနိုမီတာ 16, 19, 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်နဲ့အီရန်ထိတ်တန့်တာဝန်ရှိသူတွေကြားစစ်ကိုရှောင်ရှားလိုပါတယ်လို့ပြောဆိုနေကြပေမဲ့လို့လည်းအပြန်အလှန်သတိပေးပြောဆိုချက်တွေနဲ့ထိုးနှက်နေကြဆဲဖြစ်ပါတယ်။အီရန်ဘက်ကဘာကိုပဲလှုပ်ချင်ပါစေသူကအစင်းနဲ့ရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနဲ့နေခင်ပိုင်းသမ္မတရုံးကမှပြောဆိုခဲ့ပါတယ်။အီရန်နဲ့စစ်ဖြစ်လာရင်အနှုတ်အသိမ်းဗျူဟာနဲ့ပတ်သက်ပြီးသတင်းတောက်တယောက်ကမေးတာမှတော့သူ့အနေနဲ့မလိုဘူးလို့လည်းအမေရိကန်သမ္မတကဖြေကြားသွားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြိုတင်ကြေညာခြင်းမရှိဘဲအာဖဂန်နစ္စတန်ကိုတွားခဲ့တဲ့ခီးစဉ်အတွင်းစစ်မဲ့ဖြစ်ပွားနေတဲ့အာဖဂန်မှာငြိမ်းချမ်းရေးရဖို့အချိန်ရောက်ပြီလို့အင်ကာနေမှကြေညာခဲ့ပါတယ်။ခီးစဉ်အတွင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအာဖဂန်သမ္မတအာရှရက်ဂါနီနဲ့တွေ့ဆုံပြီးတာလီဘန်နဲ့အမေရိကန်ပြည်ထောင်စုကြားပြောဆိုနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမှာဒီသတင်းပတ်နောက်ပိုင်းကျင်းပမယ့်စီးပွားရေးအင်အားကြီးဆုံးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်ကြီးကြီးမားမားရလာဖို့ခန့်မှန်းမထားဖို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။နိုင်ငံရေးပဋိပက္ခဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်မာဒူရိုကိုဖျောက်ချရေးကြိုးပမ်းမှုတွေကိုထောက်ခံဖို့စီရအရာတည့်ရဝင်ရောက်ဆွတ်ဖက်မဲ့လမ်းကြောင်းကိုအမေရိကန်ပြည်ထောင်စုကဆက်ရှိနေတယ်လို့အစ်မင်းအရာရှိတဦးကပြောပါတယ
်။ဗုဒ္ဓဦးနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှတ်သိမ်းကြည့်ထိုက်ပြောပြပေးသွားတာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအံဖန်အင်ဂျင်နီယာကတော့တယ်ရက်စမစ်ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.